Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်း 9:30 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ဗျူထွေးပါတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာ Liberal Democratic Party ကမွန်ဂျေအင်ကမဲအများဆုံးနဲ့အင်တိုင်းရနေတဲ့ဆူရာဂိုဒီမဲယုံတွေမှာမဲပေးပြီးပြန်လာကြသူတွေကိုမင်းပြတ်ကယူထားတဲ့ကနအူလူလူစစ်တပ်တွေမှာဖော်ပြနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့မနက်ဖြန်ပုံတစ်ခုနဲ့မှာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံပြီးတော့စီးရီးယားနဲ့ Ukraine ရေးကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိတဲရောက်တဲ့ကတ္တကသည်တွေကိုတော့ကိုအောင်နဲ့အတူပြောပြပြတော့ပါမယ်ရှင်
။ကောင်းပါပြီရှင်။ရှင်းကန်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူလူထုကိုပါတရားဝင်ချပြသွားမယ်ဆိုတဲ့သတင်းမှာတော့
ကျွန်တော်တို့ကခံရမောင်းများပြီဗျ။ခေဆုံမှုတွေများပြီ။ကမ္ဘာလူကွန်တာနာရန်ကြီးတွေနောက်ပိုင်းရန်ကြီးတွေတော့မတွေ့ဘူး။ကျွန်တော်တို့တွေ့တယ်ရှင်းရယ်ဒီခိုင်းလို့
အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ပါရှင်။အပြစ်ဆုံးတော့မကြခင်ကြားမှာပါ။ဒါအပြင် ARD တိုင်းဒေသကြီးအစိုးရဟောင်းလက်ထက်ကဒေသဖွံ့ဖြိုးရေးရမုံငွေတွေကိုမှန်မှန်မကန်လုပ်ခဲ့တာမရှိဘူးဆိုတဲ့သတင်းဒေါအောင်ဆန်းစုကြည်ဦးတင်ဦးနဲ့ပါတီအဖွဲ့အလုံးမှုဆောင်ကော်မတီတွင်ရင်မှုတို့ကိုအရေးယူပေးဖို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့နိုင်ငံရေးပါတီအချို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတဲ့တင်တဲ့သတင်းတွေကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ငံဝန်မှာတော့အမေရိကန်နိုင်ငံရင်းနဲ့တရားရေးလိုင်းဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်။ခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
တောင်ကိုရီးယားနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာ Liberal Democratic Party ကနေဒီသမ္မတရွေးကောက်ပွဲမှာဝင်ပြီးတော့ရှင်းပြခဲ့တဲ့မွန်ဂျေအင်ကအမြဲအများဆုံးနဲ့အနိုင်ရနေတဲ့အကြောင်းကိုမဲယုံတွေမှာမဲပေးပြီးတော့ပြန်လာကြသူတွေကိုမေးမြန်းခါယူထားတဲ့ကနအူလူလူစစ်တပ်တွေမှာဖော်ပြနေပါတယ်။ရွေးကောက်ပွဲအပြီးစစ်တပ်တွေကိုကိုရီးယားရုပ်သံထောက်တာတွေဖြစ်ကြတဲ့ KBS, MBC နဲ့ SBS တို့ကကောက်ယူခဲ့ကြတာဖြစ်ပြီးတော့ Mr. Moon ကမဲတွေရဲ့47ရာခိုင်နှုန်းကိုအနိုင်ရနေတယ်လို့စစ်တပ်မှာဖော်ပြနေတာပါ။ဒါရွေးကောက်ပွဲမတိုင်ခင်တော့ကလုပ်ခဲ့တဲ့လူလူစစ်တမ်းနဲ့လည်းကိုက်ညီပါတယ်။မစ္စတာမွန်ဟာသူတဲ့ပြိုင်ပွဲသမ္မတလောက်73ယောက်ထက်လူလူထောက်ခံမှု20ရာခိုင်နှုန်းပိုပြီးတော့ရနေတဲ့အကြောင်းကိုရွေးကောက်ပွဲမတိုင်ခင်ဒီလူလူစစ်တမ်းတွေမှာလည်းဖော်ပြခဲ့တာပါ။ဒေါ်လာတန်ပေါင်းများစွာအခရီးလိုက်စားတဲ့ဖြစ်ရမှာသမ္မတဟောင်းပတ်ကွန်ဟီပဝေပတ်သက်ခဲ့တယ်လို့ဆွဆွဲခံရပြီးအဲ့တော့သမ္မတကိုယာလူကနေဆေးပေးဖို့နောက်ရွေးကောက်ပွဲတွေကျင်းပပေးဖို့အတွက်တောင်းဆိုဆန္ဒပြမှုတွေနဲ့နိုင်ငံရေးပဋိပက္ခဖြစ်ခဲ့ပြီးတဲ့နောက်မှာကျင်းပတဲ့ဒီကနေ့ရွေးကောက်ပွဲမှာတော့မဲပေးသူအရေအတွက်ဟာတပန်းဝင်တဲ့အထင်ပြပြခဲ့ပါတယ်။မဲပေးခွင့်ရှိသူကိုရီးယားနိုင်ငံသား52ပန်းမဲပေးဖို့ပတ်ပုံတင်ခဲ့ကြပြီးတော့ဒီထက်က80ရာခိုင်နှုန်းကျော်လာရောက်မဲပေးခဲ့ကြတဲ့အကြောင်းအမျိုးသားရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒါတော့1998ခုနှစ်တုန်းကကင်တေးချုံတမရအဖြစ်ရွေးကောက်တင်မြောက်ခရရတဲ့ရွေးကောက်ပွဲမှာဘဲပေးပိုင်ခွင့်ရှိသူတွေက 80.9% ရာခိုင်နှုန်းကျော်ဘဲပေးခဲ့ကြတဲ့ဖြစ်ရပြီးတောင်ကိုရီးယားနိုင်ငံမှာဘဲပေးသူအများဆုံးရှိခဲ့တဲ့ရွေးကောက်ပွဲဖြစ်ပါတယ်ရှင်
။အမျိုးသားလူမျိုးရေးချန်ပီယံအကြီးစားပုဒ်ကြီး Michael Flynn ကိုရုရှားကအကြက်ကင်ထိန်းချုပ်လာနိုင်ရယ်ဆိုပြီးတမရဒေါ်နယ်ထရမ့်ရဲ့အစိုးရအသစ်တက်ပြီးအစောပိုင်းရက်တွေကလေးကသူတည်ပြေးခဲ့ဘူးတယ်လို့ American ယာယီရှိနေဂျိုဟန်ဆယ်လီယေ့ချ်ကတင်းနာနေကပြောလိုက်ပါတယ် American ဆိုင်ရာရုရှားသံမတ်ကြီးနဲ့ဆက်ဆံရမှာလိမ့်လေထားတဲ့အတွက် Flynn ကိုယာရုကမထုတ်ခင်သတင်းနှစ်ပတ်ကျော်ကလေးကအိမ်မြူတော်ကိုသူတည်ပြေးခဲ့တာလို့ယေ့ချ်ကအထက်လူတော်ဂျာနာပွဲမှာပြောခဲ့ပါတယ် Flynn ဟာရုရှားသံမတ်ကြီး Sergey Kislyak နဲ့အဆက်ဆံမရှိဘူးဆိုတာကိုဒုသမ္မတ Mike Pence နဲ့တခြားအစိုးရယာရှိတွေကကျင်းကျိထုတ်ပြန်ပြောဆိုခဲ့တဲ့အပေါ်မှာသူအနေနဲ့စိုးရိမ်စိတ်ဖြစ်ခဲ့တယ်လို့လည်းပြောပါရယ်ဒုသမရရောအခြားအရာရှိတွေကပါအခုလိုအမေရိကန်ပြည်သူတွေကိုသူတို့ပြောနေကြတာမမှန်ဘူးဆိုတာသိဖို့လိုတယ်လို့ Yates ကပြောတယ်လို့ဗိုလ်ချုပ်ကြီး Flynn ဘာလုပ်တယ်လဲဆိုတာနဲ့သူအနေနဲ့ဒီသမရကိုလမ်းလွဲပြောဆိုထားတယ်ဆိုတာတွေကိုရုရှားကသိထားတယ်လို့လည်းပြောသွားပါရယ် Sally Yates ဘက်ကအခုလိုစိုးရိမ်မှုတွေအတိပေးခဲ့ပြီး18ရက်ကြာမှာတော့ Flynn ကိုသမရ Trump ကအင်ဂျော်ချမ်ပီတာဝန်ကနေထုတ်ပယ်ခဲ့ပါရယ်လုံးရနေအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဘက်ကဝင်နောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထက်လွှတ်တော်စုံစမ်းမှုအစိတ်ပိုင်းဖြစ်မနေ့ကတနင်္လာနေ့အကြမ်းနာပွဲလုပ်ခဲ့တာပါသမ္မတထရမ့်ကတော့သူ့မဲဆယ်စည်းရုံးရေးအဖွဲ့ဟာရုရှားနဲ့ပတ်သက်မှုမရှိဘူးဆိုပြီးတော့အကြိမ်ကြိမ်ရင်းဆိုထားတယ်လို့အခုလိုစုံစမ်းဆစ်ဆဲမှုတွေလုပ်တာကိုလည်းလက်မခံပါဘူးသူ့ကိုစစ်ဖက်ရေးကထောက်လိုင်းရေးအကြီးအကဲဖြစ်ခန့်ခဲ့တော့ကလုံချုံရေးဆိုင်ရာကိုရေးရာဇဝင်ကင်းရှင်းမှုအမြင့်ဆုံးပေးခဲ့တဲ့သမ္မတဟောင်းအိုဘားမားအစိုးရအဖွဲ့ကိုပဲသူကပြန်လည်အပြစ်ဖို့ခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမနေ့ပြန်ပုတ်ထူးနေမှာရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov နဲ့ Washington DC မြို့တော်မှာတွေ့ဆုံပြီးတော့ Syria ရေး Ukraine ရေးနဲ့တခြားရေးရာကိစ္စအတော်များများကိုဆွေးနွေးဖို့ရှိနေပါတယ်။ ซีเรียในงานมาอาจารย์พามุริโยจ่าสิบูซีเรียปีตุรีเอเจลูดาจินซานามุกุญยุริทับเป็นนายบุเนซีเรียปรีปะคาโกในงานนี้เนี่ยพิเศษการด้วยนายเมชินิตยาเอาจูบันตัวบุกิสารีโกหุ่นยี่ติลาเซนส่วนนี้เมจาวในงานจ่ายฐานะการเดินทางในมาจินยาเซทุบยันชาวาเลยซีเรียในงานด้วยแต่แค่มุริโยช่าในเมซูนิอาริตั้มเมซาวยตัวบุรัชชาบักกาซิซินิเนี่ยปอมาอเมริกาเนี่ยเกี่ยวกับจีตัวเมลูอเมริกากักไว้ยังมุจิจิมัดดิสกาพิโยจ่าลายบีเรนเอามาเวในงานจ่ายฐานะเนี่ยกุญ Stamatis ကတနင်္လာနေ့မှာပဲပြောဆိုခဲ့တာပါ၆တိကြာဆီးရီးယားပြည်သူစစ်အဆုံးတက်နိုင်ဖို့ရုရှားဆူရကပြည်ခဲ့တဲ့ဒေသပတ်ထဲကပဲအဲ့ဒီအဆိုပြုချက်ကိုချပြခဲ့တာဖြစ်ပြီးတော့ဒီပေါ်မှာတူရကီနဲ့ယူရိုနိုင်ငံတွေကလည်းသဘောတူကြပါတယ်။ဒီအဆိုပြုချက်အရ IS သွေးကြော်တွေနဲ့ဆက်တွယ်မှုရှိတဲ့သဘောအဖွဲ့တွေထိ ंछ ုပ်ရတဲ့ပြည်လေးခုမှာတိုက်ခိုက်မှုတွေလျှော့ချသွားနိုင်ပေဒီလက်တွေကိုချမှတ်လုဆောင်သွားဖို့ပဲဖြစ်ပါတယ်။ဒီတော့တွင်းမှာပဲဆီးရီးယားမှာရှိတဲ့ရုရှားထောက်လုပ်ရေးအရာရှိတဦးကိုခေါက်ဖြတ်နေတဲ့ပုံကတော့ဒီဗီဒီယိုဖိုင်တစ်ခုတဲမာဒီ IS သွေးကြော်တွေကလူမှုကွေရက်တွေကနေတစ်စက်တပိထုတ်ပြန်ဖော်ပြလိုက်ပါတယ်။ရုရှားနိုင်ငံမြောက်ပိုင်းကော့ကက်စ်ဒေသကနေ IS သွေးကြော်အဖွဲ့တွေစိတ်ဝေထောက်လန်းလာသူလို့ဆိုပြီးတော့အသက်38နှစ်အရွယ်ဗိုလ်ကြီး Yevgeny Petrenko ကိုရရဆက်ဆက်တပ်ပြတ်ထားတဲ့ပုံကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ IS အဖွဲ့ကပြောပါတယ်
။လွန်ခဲ့တဲ့သတင်းပတ်ကမြေရေပင်လယ်ထဲမှာဆက်လီတချို့ဆက်ပြတ်ပြီးတော့နင်းမြုပ်ရာကနေပျောက်ဆုံးနေသူ245ယောက်ကျော်ရှိပြီးသူတို့အားလုံးသေဆုံးနိုင်ွယ်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒီနေ့ဝင်နေ့ကလေပြားကန်ယူရမ်းမှာပြတ်သွားခဲ့တဲ့ဆက်လီကနေလူ163ယောက်ပျက်ဆုံးနေပြီးသူတို့တွေသေဆုံးခဲ့ပုံရတယ်လို့ UNHCR အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာဆေးဘက်ဆိုင်ရာအကူအညီပေးရေးအဖွဲ့ IMC ကပြောပါတယ်။အဲဒီဆက်လီကနေအမျိုးသမီးတစ်ယောက်နဲ့အမျိုးသား6ယောက်ကိုလေပြားကန်ကျေဆောင်တပ်ဖွဲ့ကကယ်တင်နိုင်ခဲ့ပါတယ်။နောက်ထပ် Rowley တစ်စင်းကတော့လူငယ်တောက်ကြနေတာမြေလေးပင်လယ်ထဲမှာပဲလေပြားနိုင်ငံကနေထွက်ခွာပြီးနိုင်ပိုင်းအကြမ်းနှိမ့်မြုပ်သွားတာပါအဲ့ဒီမှာတော့လူပေါင်း80နှစ်ယောက်ပျောက်ဆုံးနေပြီးဒီလူတွေလည်းသေဆုံးခဲ့ပုံရပါတယ်ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအကူအညီပေးရေးအဖွဲ့ IOM ကတော့ဆက်လီ20နှစ်မြောက်မှုအတွက်လူပေါင်း190သေဆုံးခဲ့တယ်လို့ပြောရတယ်ဒီနှစ်ထဲမြေလေးပင်လယ်ကိုဖျက်ဆီးမှုကြိုးစားတဲ့သူ1300ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ UNHCR အဖွဲ့ကဒီကနေ့ပြောဆိုထားပါတယ်လာမယ့်နေရာဒီကာလအတွင်းရာသီဥတုပိုကောင်းလာတာနဲ့အမျှအနေများလာတဲ့မြေလေးပင်လယ်ခီးကိုဖျက်ပြီးဥရောပကိုဝင်ရောက်ဖို့ကြိုးစားသူတွေပိုများလာမှာကိုလည်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျန်းကျန်းပညာရှင်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ဒီရအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေဆက်ပြီးတင်ပြပေးသွားပါမယ်။ဗြိတိန်နိုင်ငံကိုသတင်းတစ်ပတ်နီးပါးကြာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်ရောက်မြန်မာမိသားစုတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါတယ်။တိုင်းပြည်ရဲ့ဒီမိုကရေစီပြပြပြောင်းလဲရေးဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပြည်ပရောက်မြန်မာနိုင်ငံသားတွေဘယ်လိုစိတ်ထားပြီးတော့ပါဝင်လှုပ်ဆောင်နိုင်ကြမလဲဆိုတာတွေကိုအဓိကတွန်းအားပြီးပြောဆိုသွားခဲ့တယ်လို့တက်ရောက်လာတဲ့သူတွေရဲ့မိဂိုတချို့ကိုလည်းဖြေကြားခဲ့ပါတယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါက်တာဆန်းစုကြည်ဟာပြည်ခဲ့တဲ့သတင်းပတ်တုန်းကဘယ်လ်ဂျီယံနဲ့အီတလီနိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗြိတိန်ကိုရောက်ရှိနေတာပါ။မတိကတတိလာနေတုန်းကတော့ဗြိတိန်ရဲ့လက်ထက်မြို့တော်ကပီအက်တဲ့ဂုံတုဆောင်စုတွေထဲမှာအပြည့်စုံဖြစ်တဲ့ Freedom of the City စုကိုလက်ခံရယူခဲ့ပါတယ်။ခီးစစ်အထွန်းမှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ၊ကာကွယ်ရေးဝန်ကြီး Sam Michael Fellow နဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ဗြိတိန်ဘီယမာကြီး Elizabeth နဲ့အရှေ့ဆက်ပေးတာ Charles တို့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ဗြိတိန်တွေကပါရှေ့ဆွန်လာတဲ့မှာကျင်းပပဲယူကအပွဲအတွက်ပြည်စစ်တွေဖြစ်တာမို့အလုတ်ပြားနေတဲ့ဝန်ကြီးချုပ် Theresa May နဲ့တော့အခုခီးစစ်အထွန်းမှာတွေ့ဆုံမှုမရှိခဲ့ပါဘူး။ဒီကြိမ်ဟာတောင်ဆန်းစုကြည်ဒီတကယ်တော့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဗြိတိန်ကိုဒုတိယကြိမ်လာရောက်တာဖြစ်ပြီးတော့ဗြိတိန်ရောက်လို့ရတဲ့တိုင်းရင်းသားဖွဲ့ချုပ်ကကောက်ွက်ဆန္ဒပြတာကိုလည်းကြုံခဲ့ရပါတယ်ရှင်
။ဘာသာရေးကိုထိခိုက်စွာကားတယ်ဆိုတဲ့အမှုနဲ့ဂျကာတာမြို့အုပ်ချုပ်ရေးမှူးကိုအင်ဒိုနီးရှားတရားရုံးကထောင်နဲ့နှစ်နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ခရီးယံဘာသာဝင်ဖြစ်တဲ့အုပ်ချုပ်ရေးမှူးဘာဆူကီဂျာဟာဂျာပနာမာကတော့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်သွားမယ်လို့ပြောပါတယ်။အင်ဒိုနီးရှားဟာကမ္ဘာမှာမွတ်စလင်များစုနေထိုင်တဲ့တိုင်းပြည်ဖြစ်ပါတယ်။လူငယ်တွေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်အတွင်းကိုရန်ကျန်းစာတစ်ခုမှာ မွတ်စလင်မဟုတ်သူကိုခေါင်းဆောင်အဖြစ်မယူရဘူးဆိုပြီးတော့ဖော်ပြထားတယ်ဆိုတဲ့အချက်ကိုယုံကြည်ရင်အဲ့ဒါဟာလိန်ညာချက်သာဖြစ်လိမ့်မယ်လို့မဲဆန္ဒရှင်တွေကသူပြောတဲ့ဗီဒီယိုဖိုင်ထွက်ပေါ်လာပြီးတဲ့နောက်မှာဘာသာရေးကိုပုတ်ခတ်ဆော်ကားတယ်ဆိုပြီးအုပ်ချုပ်ရေးမှူးပနာမာကိုဆွဆွဲခံရတာပါဒီလိုတရားစွဲဆိုမှုထွက်ပေါ်လာပြီးတဲ့နောက်ပနာမာရဲ့တင်ပေါ်ကြွကြားမှုတွေကြာဆင်းသွားသလိုလွန်ခဲ့တဲ့လရွေးကောက်ပွဲမှာရှုံးနေရတဲ့အထိဖြစ်သွားပါတယ်
တရုတ်လူခွင့်ရေးရှိနေရှင်ရန်ဟာသူ့ကိုဖမ်းဆီးထားစဉ်နှိပ်စက်ညှဉ်းပန်းမှုတွေလုပ်ခဲ့တဲ့ဆိုရဲဆဆွဲချက်ကိုပြန်လည်ရုပ်သိမ်းသွားပြီးတော့သူဟာနိုင်ငံတော်အာဏာကိုထိပါနှောက်ယှက်မှုတရားရုံးလုပ်ငန်းကိုနှောက်ယှက်ပေးမှုတွေမှာအပြည့်ရှိပါတယ်လို့ဝန်ခံလိုက်ပါတယ်ရှီဟာဒီတရုတ်နိုင်ငံအတွင်းအကဲဆက်လုံးနဲ့အငင်းပွားဝင်ရာအမှုတွေမှာပါဝင်ပတ်သက်ခဲ့ပြီးတော့တရုတ်အစိုးရနဲ့ဒီတရားရေးစနစ်နဲ့ပတ်သက်လို့အချိန်တော်ကြာကတည်းကပုံပုံလေးလေးဝေဖန်ပြောကြားခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းတင်းလာနေကတရားရုံးမှာတော့သူဟာဥရိယရပိုင်ခွင့်ဒီခန်းစားခွင့်ရခဲ့ပါတယ်လို့ပြောဆိုတဲ့အကြောင်းတရုတ်လူမှုမီဒီယာကွန်ရက်တွေပေါ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီနှစ်အစောပိုင်းတုန်းကဒီသူရှိတွေကနေတဆင့်အများပြည်သူကိုထောက်ထုတ်လိုက်တဲ့စာထဲမှာတော့သူဟာကဲကြောက်ထိုးချိတ်ခဲ့ရပြီးသူ့ကိုမတမဆွဲဖြစ်သွားတဲ့အထိတိတ်ဆက်ဖြစ်မယ်လို့အာနာဘယ်တို့ကချေချောက်ခဲ့တဲ့အကြောင်းကိုသူကရေးသားဆွဆွဲထားတာပါအဲ့ဒီအတွက်သူ့ကိုတိတ်ဆက်ကျင်းပခဲ့တဲ့ကိစ္စကိုစုံစမ်းအရေးယူဖို့နိုင်ငံ17နိုင်ငံကလည်းတရုတ်နိုင်ငံကိုစာရေးသားပေးဖို့တောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လည်းတည်မှုနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့တရားရေးစနစ်ကိုအလွဲသုံးစားပြုမှုတွေတရားဥပဒေစိုးမိုးရေးလှုပ်လှုပ်ပြုခံရတာတွေနဲ့ပတ်သက်ပြီးတော့တရုတ်ပြည်တွင်ပြည်ပကလူခွင့်ရေးလှုပ်ရှားသူတွေအကြောင်းပါအာရုံစိုက်စရာဖြစ်နေတာပါရှိကသူ့ဘာဖြစ်ရှိကြဝေခဲ့ကြဟာလဲသူ့ဘောအနာမတီဘက်ကအတိအကျပြုတာတွေရှိသလားဆိုပြီးတော့ဘေးကိုထုတ်ဆရာတွေလည်းပို့ဖြစ်လာပါရဲ့ရှင
်စီးပွားရေးထိုးတက်မှုအကောင်းလာနေတဲ့ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်တဲ့ဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်တရက်ကိုပထမဆုံးအကြိမ်ကျင်းပဖို့ရှိနေပြီးနောက်တဲ့စီးပွားရေးထိုးတက်လာမယ့်အခွင့်အလမ်းတွေရှိနေပါတယ်ဆက်မှုစီးပွားရေးအတွေ့အကြုံနေပါသေးတဲ့ကမ္ဘောဒီးယားနိုင်ငံပုံမဖွံ့ဖြိုးထိုးတက်လာဖို့အတွက်အခွင့်အလမ်းရှာဖွေဖို့ကမ္ဘာစီးပွားရေးခေါင်းဆောင်တွေဒီသတင်းပတ်တဲ့တွေ့ဆုံကြမှာပါကမ္ဘောဒီးယားနိုင်ငံရဲ့ပြည်တွင်းအတင်ထုတ်လုပ်မှုတန်ဖိုး GDP ဟာ9ရာခိုင်နှုန်းအထိတက်လာနေပြီးအရှေ့တောင်အာရှဒေသမှာတော့စီးပွားရေးဖွံ့ဖြိုးမှုနှုန်းအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ကုန်သင်ကြီးများအသင်းရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအကြီးအကဲကပြောပါတယ်အထည်ချုပ်လုပ်ငန်းကမ္ဘာလဲခီးသွွားလုပ်ငန်းဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေဟာဒေသတွင်းစီးပွားရေးကမှာအခရာကျတဲ့လုပ်ငန်းတွေဖြစ်ပေမဲ့လို့ဆက်ရုပ်လုပ်ငန်းတွေတည်တည်တသာတိုးလာဖို့လိုတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဒီကနေ့ညပတ်ထိပ်တန်းရောက်တဲ့တွင်တွေကိုမခင်ဖြူခွဲတဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နားဆင်နိုင်ပါတယ်အခုတော့တင်ဆက်မှတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်ကုလသမဂ္ဂအတွင်းရုံးချုပ်ဟောင်းကိုဗီအန်အန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အသက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူလူထုကိုတရားဝင်ချပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်တဦးကပြောလိုက်ပါတယ်။လာမယ့်ဩဂုတ်လပိုင်းနောက်ဆုံးအစီရင်ခံစာမတင်ပြခင်အဖွဲ့ကောင်းဆောင်ကိုဗီအန်အန်မြန်မာနိုင်ငံကိုလာမယ်လို့လည်းပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့နဲ့ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေတရားတွေ့ဆုံပွဲကိုအပြုသဘောဆောင်တဲ့တွေ့ဆုံမှုတစ်ခုဖြစ်ဖို့နှစ်ဖက်စလုံးကမျှော်လင့်နေကြပါတယ်။အပြည့်အစုံကို VOA သတင်းထောက်မမေခါကတင်ပေးဖို့ထားပါတယ
်။ဂျာပြတ်စီရင်ခံစာတင်ပြခဲ့ပြီးဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့အပြည့်အသက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူတွေကိုပါတရားဝင်ချပြသွားမှာဖြစ်တယ်လို့နောက်ဆုံးစီရင်ခံစာမှာရခိုင်တိုင်းရင်းသားတွေအပြင်ရခိုင်ပြည်နယ်တစ်ခုလုံးရဲ့အခြေအနေတွေကိုပါထည့်သွင်းဖော်ပြသွားမှာဖြစ်တယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOE ကိုပြောပါတယ
်။ဒီအချက်ကတော့ကျွန်တော်တို့ဖွဲ့စည်းပြီးတဲ့နိုင်ငံတော်အစိုးရကိုကျွန်တော်တို့တင်ပြအောင်ပါဗျာ။တမတော်ဦးလည်းကျွန်တော်တို့တင်ပြတယ်။တင်ပြပြီးတဲ့အခါမှာကျအများပြည်သူကျွန်တော်တို့သတင်းစာရှင်းလင်းပွဲကြီးလုပ်ပြီးတော့ဖြန့်ပြတယ်။ဒီ final report မှာတော့ရခိုင်ပြည်နယ်ကြီးတခုလုံးပုံမျိုးတိုးတက်ရေးအတွက်လုပ်ကြောင်းလည်းဆိုရင်တော့ဒီရခိုင်ဘုရားဘာသာအမျိုးသားတွေရဲ့အလုံးရရှိပညာရေးပိုင်းဓာတ်တွေအကုန်လုံးကပါလာမှာပေါ့နော်။
လာမယ့်ဩဂုတ်လလပိုင်းနောက်ဆုံးအစီရင်ခံစာမတင်ပြခင်မှာအဖွဲ့ကောင်းဆောင်ကူဖီအာနန်မြန်မာနိုင်ငံလာမယ်လို့လေဦးအလွင်ကပြောပါရယ်တင်းလာနေတုန်းကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်အချို့ဟာဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါသေးတယ်အဲ့ဒီတွေ့ဆုံပွဲမှာနှစ်ဖက်ဘာသာရေးကောင်းဆောင်တွေဘက်ကတင်ပြလာတာတွေကိုဦးအလွင်ကအခုလိုပြောပြပါရယ
်ဘုရားဘာသာဆရာတော်ကြီးတွေကတော့သူယူဝါအဖြစ်ရလို့ပေါ့နော်ဥပဒေလေးစားလိုက်တာဘို့တော့နိုင်ငံသားဥပဒေအတိုင်းဖိုက်ပြည်နယ်မှာရှိတဲ့အစ္စလာမ်ဘာသာဝင်များကိုဆက်ဆွေးပြီးတော့နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေလည်းနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လို့ပေါ့နော်။နောက်ပြီးတော့ဘာသာရေးအစွန်းရောက်ဒီမှာအေးမဖြစ်စေဖို့လို့ပေါ့နော်။အဲဒီကိစ္စလေးတွေကိုပြောပါမယ်။အစ္စလာမ်ကတော့သို့တော်သူတို့တစ်ခုပဲပြောတာပေါ့။ကော်မရှင်တွေကဒီလိုပဲဖွဲ့စည်းပြီးတော့
Commission point to her, you can't proceed in a prison book at the beginning, Maro, sit to you, Yanibari. A demi commission appointed Bada Bonsonga, Bada E. Gonsonui, Tanela Nia, Tijazi, Drison Chimaro, Commission Go Ganguani, you can't appoint in a prison book. Eri Gani, excel at the Yabu, Sierra Rigo Mita, you can't Tavare, Sunday Wego, Dayo Lagare, Tama Pia, Sierra Garo, Kulu, Mink Tavare.
Kavama, Pimani, I see that Masuvaro, Mono di Dama. Kabaga minority bo dunia tu lu pior dia ma, di Muslim ni bo dunia tu tu di sini jero sura, berita nari ada tu berita jero sura, sekarang jero, sekarang dulu a miasa ukir tau, kabaga pior dia jero, dulu minority pior a, ada ni bo dunia mana di sini bo phone baru jangan bira bo, nampak dunia tu ni ma, ayat di tadi ma, bawa tu lah bukan dalam lu cium, nanti dia junior, nanti dia junior yang pior jalan, ada bo.
ကျန်ကောမရှင်ရဲ့ကဘာကိုတကယ်မှတရားစီရင်ဆက်လက်ပဲထောက်ပြတာပေါ့ဒီခန်းပြင်းနေဆိုင်ရာအကြံပေးကော်မရှင်ကိုနှစ်ထောင်စစ်ချောက်ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့တာဖြစ်ပေမဲ့ကော်မရှင်နဲ့ပတ်သက်လို့ကတော့ကန့်ကွက်မှုတွေရှိနေသေးပါဒီလိုကန့်ကွက်ရတာတွေနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဲ့ဦးဖြစ်တဲ့ဒေါက်တာအေးမောင
ကျွန်တော်တို့ကနိုင်ငံတကာကိုတိုက်မယုံလို့အမေရိကန်ဘာလို့လို့အမမပြောရဲ့ပူရရုရှားဘာလို့လို့ကမမတမနိုင်ငံငယ်လေးတွေမှာကြာလို့လူခွင့်ရေးပါချက်တယ်မကုနာလို့ဖိကြဆက်ဆံပါတယ်ဟာအဲ့ဒါမျိုးလေးလေးအပြောအမတန်ကြီးကြတာတော့ကျွန်တော်တို့ကခိုင်းရမအောင်များပြီဗျခရစ်ဆုံးမှုတွေများပြီကမ္ဘာလူကွန်တန်းနာရန်ကြီးတွေနောက်ပိုင်းရန်ကြီးကတည်းကမတွေ့ဘူးကျွန်တော်တို့တွေ့တယ်ရှင်ရေခိုင်းလို့အတန်ကို
Jagin Jimbabu Jinya Tari Pitu Luto, Siwigu, Luto Kuzle, Pipatamazon, Tayame, Dota Imangaro, Nima Bangladesh, Nezel Longo Yikisarigu, Luto, Martin Pia, Suni Tabu, Sizin Tare Lule, Piosu, Tavare, Lame Oko Lale by Martin Tume, the Kaimbine Saya, Jambi Commission. Now, so seeing Kanzama Tetwimbo at where Kofi Annan Commission in Nine, Napapa Tai Kanzani, UNFPA, UNHCR Rulu, Kula Tamakane, Nangadaga, Puezi Dunele, Dresson Gabi, Luine Patata, Nangada Pimune Patata, we go soon to Kabarashi.
Mammy Catherine, we put Raba. Kuro, yeah, we done so ya hung at Yamangwe don't swim with the name Pele Alma. အရင်အရာရီတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ကဒေသဖွံ့ဖြိုးရေးရမုံငွေတွေဟာအစိုးရရမုံငွေမဟုတ်တဲ့အတွက်အသစ်ပြန်ဖွဲ့စည်းထားတဲ့ဖောင်ဒေးရှင်းကိုလွှဲပြောင်းပေးလို့လိုက်တာဖြစ်ပြီးဒီကိစ္စမှာမမှန်မကန်လုပ်ထားတာဘာမှမရှိဘူးလို့အရင်အစိုးရလက်ထက်ဝန်ကြီးတဦးကVOA ကိုပြောပါရယ်ဒါပေမဲ့လည်းလက်ရှိတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒါကိုသဘောမတူပါဘူးအပြည့်စုံကတော
ဖောင်ဒေးရှင်းကိုပေးလှူတဲ့ရန်ပုံငွေတွေဟာအစိုးရရန်ပုံငွေမဟုတ်တာကြောင့်အဲ့ဒီငွေတွေကိုပြီးခဲ့တဲ့အစိုးရတပ်တန်းကုံဆုံးချိန်မှာအခြားဖောင်ဒေးရှင်းတစ်ခုကိုပေးလှူလိုက်တာဖြစ်တဲ့အတွက်လက်ရှိအစိုးရထံကိုရန်ပုံငွေလွှဲပြောင်းဖို့ပြတ်ကွက်တယ်ဆိုတာလုံးဝမဟုတ်ဘူးလို့အရင်အရာရီတိုင်းဒေသကြီးအစိုးရအဖွဲ့ဗန္နာယီဝန်ကြီးဟောင်းဦးဝင်းကိုကဖီအိုကိုပြောပါတယ်။ဟ ကျွန်တော်တို့ကလည်းအဲ့ဒီကနေပြီးတော့ဒေသပုံရိုးရေးလုပ်တယ်ကိုယ်ရဲ့ငွေတွေကိုသူကဟိုဆူရပြသိင်းတဲ့အခါမှာအောင်နေချင်းကြီးကိုလည်းပြသိင်းခဲ့တယ်တရားဝင်ပြသိင်းခဲ့တယ်အဲတရားဝင်စင်းရှင်းလင်းပြသိင်းမှာအဲ့လူငွေတို့ကအဲဒီဖွဲ့တို့လူတန်းလိုက်တယ်ဆိုပြီးတော့ကျွန်တော်တို့လူတန်း
ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရရန်ပုံငွေကိုကလင်ကကြစ်လောက်တော့မဟုတ်ဘူးလို့လည်းသူကပြော
Kara Pamamishu, Bira Kamadu, the other thing, Laya, we are Ludan, Ludane, you know, only thing is found eight or one, so we are Lugamo, so we are never, so we are Gane, Bido, Timasavani, the foundation is up into a foundation over Lumuri Lugara.
အရင် ERI အဲ့ဒီနောက်ERE ပညာကျန်းမာဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဆိုတာပေါ်ပေါက်လာပြီးဒီဖောင်ဒေးရှင်းအသက်မှာလည်းဦးသိန်းအောင်အပါအဝင်အရင် ERE တိုင်းဒေသကြီးအစိုးရဖွဲ့ဝင်တွေနာယကအနေနဲ့ပါဝင်နေတာဖြစ်ပါတယ်။အရင် ERE တိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းပေးဖို့ပြက်ကွက်တာနဲ့ပတ်သက်ပြီး 2014年，新市秋高乌桑比，地基上坡是水母的龙泥拉来批发的。而且ERE台所有乌桑的房地产原本物业哈，所有人没得晒木，所以没后背。地道分区业主比都个比路他的，当地大吉所有业地等原本物业批得多，全部没有当地大吉绿道么乌西亚民等个库路标发的。所有人没晒呢，房地产所有人，所有人不要呢，是因为没钱呢，急着不行的，所有人你不要嘛。
都要我接待着，所以呢，打算就没打算接受了，企业啥就在忙活。当地大爷说要不好意思，因为没钱，不老不老要收，企业说要，所以我也不。阿里个，因为的，就那说当地大爷说要快，我批得了，等于要批比如六月我去办。阿里个，因为的，就那说那边呢，说要啥啥股，说别个也没去办。ERE当地大爷说要行个，那些说要趁那边被迫减少的，我爸妈那哈。
จัดตั้งตรงนั้นนี่ตั้งคนละท้องเราที่ชี้ในนี้ลูกERE单位ลดออกกระทากับจีดเวมีเดียรีก็เปลี่ยนสู่ทาราเลชีบาร์เลยERE单位ที่ได้เพิ่มเพียวยี่ยมบุ้งวิกิสานในปัตตาบีเอเยนERE单位ที่ได้จีสุยาฮองอพเวนิกามาจากเกมมาดเรนซาเชนเบลลูโพเลชีนีบาร์เลยมาจากที่เองอะไรอุปโภคมวยอุสังเนมกุยได้ที่ได้จีสุยาฮองละเธอยีนันละเอียดเรื่องลงงานเชนวิสิกาเกาอยู่ทาร์เลยที่ได้เพิ่มเพียวยี่ยมบุ้งวิจัดตั้งคนละท้องเราเปลี่ยนสู่นี่ราสิสิตุสิกาบี
အလားတူစုံစမ်းစစ်ဆေးမှုမျိုးလုပ်တာဟာERE တိုင်းဖြစ်စဉ်ကဒုတိယအကြိမ်ဖြစ်ပါရဲ့ရှင်။မမင်းမြင့်ခိုင်တင်ပြသွားတာပါရှင်။ဖီယိုအေနေမာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်။နိုင်ငံတော်တိုင်ဝီခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည် NLD ပါတီနာယကဦးတင်ဦးနဲ့ပါတီဘဟုအလုံးဆောင်ကော်မတီအတွင်းရင်မှုတို့ကိုအရေးယူဝဲဖို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီဆက်သုံးခုတို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လွှာတင်သွင်းလိုက်ပါတယ်။ကြားဖြတ်ရွေးကောက်ပွဲမတိုင်ခင်သူတို့သုံးဦးရဲ့ပြောဆိုချက်တွေဟာဒီဇယ်ဥရီရင်းနဲ့ညညမှုရှိတာကြောင့်အခုလိုကန့်ကွက်ရတာဖြစ်တယ်လို့လည်းဆိုပါတယ်။အပြည့
ထောင်ဆန်းစုကြည်နဲ့ NLD ပါတီထိပ်ပိုင်းကောင်ဆောင်နှစ်ဦးအစိုးရမီဒီယာကိုတုံပြီး2010ခုကြားပြတ်ရွေးကောက်ပွဲမတိုင်ခင်မှာမိကွင်းပြောခဲ့တာဟာဥပဒေနဲ့မညီညွတ်တဲ့အတွက်အရေးယူပေးဖို့ပြည်ထောင်စုကြံခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီပါတီတင်နဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီတို့အပါအဝင်နိုင်ငံရေးပါတီ73ခုကရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတည်တွင်လိုက်ကြပါအဓိကကတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာရွေးကောက်ပွဲမတိုင်ခင်နှစ်ရက်အလိုမတ်လ30ရက်နေ့ကအစိုးရအသစ်တနစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့လူလူကိုမေးခွန်းပြောကြားခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှ232နဲ့ကန့်ညင်မှုမရှိသလိုနိုင်ငံရေးစည်းရုံးနှုတ်ဆော်တဲ့မေးခွန်းဖြစ်တယ်လို့လည်းဆိုပါတယ်။လာမယ့်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်ကြမယ့်ပါတီတွေအားလုံးတူညီတဲ့အခွင့်အရေးရဖို့အခုလိုတောင်းဆိုရတာဖြစ်တယ်လို့ပြည်ခန့်ကျိုးပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးနန္ဒာလှမြင့်ကအခုလိုပြောပါတယ
်။ဒါကလူပုဂ္ဂိုလ်ဖွဲ့စည်းနဲ့မဆိုင်ဘူးပေါ့နော်။အာဏာရတာတွေမြည်ပြီးပါတီမျိုးဆိုဒီလိုဥပဒေနဲ့မညီပဲသူကဖြစ်နေတဲ့အချိန်မှာဒါကြီးယူပြီးတော့တဲ့ကိစ္စမျိုးကျွန်တော်ကအဲ့ရင်ဒီမှုကိုဒီဒီမိုကရေစီစနစ်မှာဖြစ်နေချင်တာ။နောက်ရွေးကောက်ပွဲကော်မရှင်ဥပဒေအခြေခံဥပဒေဒီကျွန်တော်ပါတီများမဟုတ်ဘူးနေတဲ့ဥပဒေတွေနဲ့မညီချင်ဘူး။အဲ့ဒါကြောင့်မညီချင်တဲ့အကြောင်းကိုကျွန်တော်ကနောက်အစင်နာမဖြစ်သွားစေဖို့မြည်ပြီးပါတီများအလားရရဒီမညီရတဲ့အနေအထားမျိုးကိုဖြစ်စေချင်လို့ကျွန်တော်ကပြောဖြစ်တဲ့ပုံမှာရွေးကောက်ပွဲဝင်တဲ့ပါတီတွေကသူရီဗီကံကွက်တဲ့သဘောပါခင
်ဗျ။ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းကြောင့်ကြားပြတ်ရွေးကောက်ပွဲမှာပါတီအောင်နိုင်ရေးအတွက်တည်ရောက်မှုရှိခဲ့တယ်လို့လည်းသူကမြင်ပါတယ်။အရင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တချို့ပြောဆိုချက်တွေဟာပါတီမဲဆယ်စည်းရုံးနဲ့သဘောတည်ရောက်ခဲ့တယ်လို့လည်းဥနန္ဒာလာမြင့်ကဆိုပါတယ
်။အဲ့ဒီအချက်တချက်ကိုဥပမာပြောရရင်2015ရွေးကောက်ပွဲကာလမှာ NLD ပါတီနဲ့ကျော်လည်ရေးတမီဆိုတဲ့ကမ္ဘာ့ဝန်ကြီးအနေနဲ့တုံးခဲ့တယ်။အဲ့ဒီကနိုင်ငံတော်နေပြည်တော်ပုဂ္ဂိုလ်ကြီးအဲမိန့်ခွန်းပြောတဲ့နေရာမှာကျော်လည်ရေးတမီရနေတာမှာအပြည်အဝနဲ့အတူဆိုပြီးတော့မှဒီလိုလေးသုံးဆိုင်ပြမလားဆိုပြီးတော့မှ NLD ပါတီအနေနဲ့ဆိုတော့ဒီလိုလေးပေါ့ပါတီအနေနဲ့သုံးဆိုင်တာလေးတွေ့ရဒါတော့ဒီတစ်ချက်ကိုကျွန်တော်ဥပမာပြတာပါတချို့ပြောဆိုချက်တွေကပါတီနဲ့ဆိုစီယုံတဲ့ပုံစံမျိုးတက်ရောက်တဲ့အတွက်ဥပဒေနဲ့အညီကျွန်တော်ကကန့်ကွက်တင်ကြကြည့်ပါတယ်
ဒါအပြင် NLD ပါတီရဲ့ထိပ်ပိုင်းကောင်းဆောင်နေဖြစ်ကြတဲ့ဥတင်ဦးနဲ့ဦးဝင်းထိန်တို့ရဲ့သဘောထားအမြင်တွေကိုလည်းနိုင်ငံပိုင်မီဒီယာကနေတဆင့်ထုတ်လွှင့်ပြသခဲ့တာဟာလည်းဒီစဲဥပဒေတွေနဲ့မညီညွတ်ဘူးလို့ဆွဆဲပြစ်တင်လိုက်တာပါ NLD ပါတီဗဟုအလုံးမှုဆောင်ဦးညံဝင်းကတော့ဒါဟာဥပဒေနဲ့ညီဆွင်ကြောင်းတည်ထေကန်ချက်မပါဘဲနဲ့ထင်မြင်ယူဆချက်နဲ့သာပြောဆိုနေတာဖြစ်တယ်လို့တုံ့ပြန်ပါတယ်
သူတို့ကတင်တဲ့ဟာကိုကျွန်တော်အခုဖတ်ကြည့်ရတာကသူတို့ရဲ့ယူဆခြင်းကြောင့်ဒါဥပဒေနဲ့ညှိစွမ်းတယ်လို့သူတို့ကပြောတာဥပဒေနဲ့ညှိစွမ်းကြောင့်အထောက်အထားမပါဘူးပြည်သူကကြောင့်မရှိဘူးသူကကြောင့်မရှိဘူးဆိုတာဟိုအမှုမရှိဘူးလို့ကျွန်တော်ပြောတာ
2019ခုနှစ်ရပိုင်းမှာဆက်ရှင်နေရာဝင်ရောက်ရှင်ပဲခဲ့ပြီး9နေရာအနိုင်ရရှိခဲ့တာပါပြည်ခိုင်မျိုးပါတီက2နေရာအနိုင်ရရှိပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်
ပြင်သစ်သမ္မတရွေးကောက်ပွဲမှာဥရောပပေါင်းစည်းရေးလှူလာသူလည်းဖြစ်စီးပွားရေးလုပ်ငန်းတွေကလည်းသဘောကျကြတဲ့အီမန်နျူအယ်မက်ခရွန်အနိုင်ရခဲ့တဲ့ပုံတုံ့ပြန်မှုတွေဆက်လက်ထွက်ပေါ်လာနေပါတယ်။ဥရောပတမကအီယူကနေထွက်ဖို့ချင်းချောင်းနေတဲ့ပြိုင်ဖက်သမ္မတလောင်းအမျိုးသားရေးဝါရီမရီလက်ပန်အနိုင်ရပြီးသမ္မတတစ်ဖြစ်လာတဲ့အပေါ်မဲဆန္ဒရှင်တွေနဲ့နိုင်ငံတကာအတိုင်းအဝန်းကတုံ
ကျမင်းနိုင်ငံကသတင်းစာရေးမှာတော့ယောက်ျားလေးပြောအနံ့ရတာဥရောပစတဲ့ခေါင်းစဉ်မျိုးစုံတွေ့ရပါတယ်ရွေးကောက်ပွဲမှာမက်ခရွန်အနံ့ရတဲ့အတွက်စိတ်သက်သာရာရခဲ့သူတွေရှိတယ်လို့ရွေးချယ်စရာတယောက်သာရှိတဲ့အတွက်ဆန်ဒရာဘန်လို့ဘဝင်မကျတဲ့သူတွေလည်းရှိပါတယ်
ဖင်ဇင်ဂစ်ထောက်စ်ဒစ်ဆိုအင်ချီနန်မစ်ဗိုင်လာမကောင်ဝတ်အောင်
မက်ခရွန်ကိုလူတိုင်းကမဲပေးချင်တာမဟုတ်တာကြောင့်ဒီလိုဆုံးဖြတ်ခဲ့ရတာတော့စိတ်မကောင်းစရာလို့ထင်မိပါတယ်ဒါပေမဲ့လည်းဥရောပအတွက်တော့ကောင်းပါတယ်ခီဖန်မနိုင်တာတော်ပါသေးတယ်
ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ယူကောက်ခံသမ္မတမက်ခရွန်ကိုတယ်လီဖုန်းဆက်ချီချူးစကားပြောကြားခဲ့တာ
ပါ Emmanuel Macron trägt die Hoffnung von Millionen von Franzosen
Emmanuel Macron ဟာပြင်သစ်ပြည်သူတန်းပေါင်းများစွာအတွက်သာမကဂျာမနီနဲ့ဥရောပတလွှာကလူပေါင်းများစွာအတွက်ပါပြောလင်းချက်တွေစောင့်ခြင်းပေးပါတယ်ဥရောပပေါင်းစည်းရေးတတိရှိရှိနဲ့မဲဆွယ်လှုပ်ရှားခဲ့ပါတယ်ကမ္ဘာကြီးလွတ်လပ်မှုအတွက်ရည်တည်ခဲ့သလိုဆိုရှယ်ဈေးကွက်စည်းဝေးရေးအတွက်လည်းမမမမရည်တည်သူတွေဖြစ်ပါတယ်
ပြင်သစ်ရွေးကောက်ပွဲမှာမက်ခရွန်နိုင်ရခဲ့ပေါ်လစ်တူရေးနီးယားဝန်ကြီးချုပ်ဆာလုစ်စကာဗန်နဲလစ်ကလည်းကြိုဆိုလိုက်ပါတယ
်။ Europa Beninga Europa Besiliste Europa Sogi Europa
ရွေးကောက်ပွဲရလဟာဥရောပရဲ့စူးစီးညီညွတ်မှုဖွံ့ဖြိုးတိုးတက်မှုစံတမိုးတွေလူခွင့်ရေးတွေကိုအခြေခံထားတဲ့လုံခြုံမှုရှိတဲ့ဥရောပရဲ့အနာဂတ်ကိုထင်ဟပ်နေပါတယ်
။ဖိရှားဝန်ကြီးချုပ်ထရီဇာမေးကလည်း EU ကဗြိတိန်ခွဲထွက်ဖို့ဆွေးနွေးညှိနှိုင်းရမှာအခိုင်အမာပြောဆိုနိုင်မှုမက်ခရွန်လုံလုပ်ပိုင်ခွင့်အနည်းမှုလန်ဒန်မြို့တော်ကစီးပွားရေးလှုပ်ရှားမှုအတွင်းမှာမဲဆန္ဒရှင်တွေကိုတိုက်တွန်းခဲ့တာပါ
We must make sure that in the UK we also have a strong mandate to take
ဆွေးနွေးညှိနှိုင်းရမှာယက်တီချက်ခိုင်မာမှုရှိစေဖို့ UK မှာလည်းခိုင်မာတဲ့ကြာဝင်အနည်းမှုတွေရှိဖို့လိုပါတယ
်မက်ခရွန်နိုင်ရခဲ့ပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ကြီးမားတဲ့အောင်မြင်မှုအဖြစ် Twitter ကနေချီးကျူးလိုက်တယ်လို့ရှေ့ရှောက်လက်တွဲအလုပ်လုပ်ဖို့မျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်ထောက်ကမဲ66ရာခိုင်နှုန်းနဲ့မက်ခရွန်နိုင်ရခဲ့ပေမဲ့လွန်ခဲ့တဲ့9နှစ်အတွင်းပြင်သစ်လူလူကြားလူသိသိမများလာတဲ့ခေါင်းဆောင်တူအဖြစ်ရှေ့မှာစင်ခုံမှုတွေကျင်းပလိမ့်မယ်လို့လည်း Washington ခြေဆိုင် Carnegie Endowment for International Peace ရဲ့ဥရောပရေးရညင်ချရေးမှူး Eric Bradbach ကသုံးသပ်ပါတယ
် So his next domesticchallenge will be to secure enough seats in the parliament.
ဒီနေ့မှာရည်ဆိုင်ရမယ့်နောက်ထပ်စင်ကာပူတစ်ခုကတော့ပါလီမန်မှာ၄အလုံးလောက်ရဖို့ပါ။နောက်ပိုင်းမှာလည်းဥပဒေပြုနိုင်မှုထက်လွတ်တော်မှာထောက်ခံမှုအလုံးလောက်ရဖို့လိုပါတယ်။ဒါမှမဟုတ်သူကရီပေးထားတဲ့ပြုပြင်ပြောင်းလဲရေးတွေကိုအကောင့်ထည့်ဖော်နိုင်မှာပါ
။ဒီလနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့မြောက်အတ္တန်တစ်စာချုပ်ဖွဲ့နေတွင်းနဲ့စစ်မှုထက်သေးခုနှစ်နိုင်ငံ G7 ညီလာခံတွေကိုပြင်သစ်နိုင်ငံရဲ့သမ္မတတွေဖြစ်တက်ရောက်လာတဲ့အခါကျရင်တော့မက်ခရွန်ရဲ့ခေါင်းဆောင်မှုပုံစံနဲ့အရေးချင်းကိုလည်းစတင်တွေ့မြင်လာရလိမ့်မယ်လို့အကဲခတ်တွေခန့်မှန်းနေကြပါတယ်ခင်ဗျာ။
ကိုအောင်လင်းဦးတင်ပြတော်တာပါ POA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံဆလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ POA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြန်ခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ပါတယ် POA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာကလည်းကြည့်ရှုနိုင်ပါတယ် burmese.voanews.com မှာရှင် POA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
2010ခုနှစ်တုန်းကအမေရိကန်လွှတ်တော်ကိုထိချုပ်မှုပုံစံပြောင်းလဲသွားစေခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အကုန်အကျအများဆုံးနဲ့ရှုပ်ထွေးဆုံးကျန်းမာရေးဆောင်ရွက်မှုဥပဒေပြင်ဆင်ရေးကိစ္စအခုအထက်လွှတ်တော်မှာစပြီးတော့လွှတ်ဆောင်နေပါတယ်။တပ္ပရာဟောင်းဥပမာလက်ထက်ကချမှတ်ခဲ့တဲ့ကျန်းမာရေးဆောင်ရွက်မှုဥပဒေပြန်လည်ပြင်ဆင်မဲ့ဥပဒေကြမ်းအောက်လွှတ်တော်ရီပပလီကန်တွေကလည်းအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဥပဒေအဖြစ်တည်ပြုနိုင်ရေးရှေ့ဆက်လွှတ်ဆောင်မှုမှာအဟန့်အတားတွေရှိနေပါတယ်။
The bill is passed and without objection the motion to reconsider is laid upon the table.
ခုနှစ်လုံးလုံးဂရုပြုခဲ့တဲ့အတိုင်းသဗ္ဗဥပမာရဲ့ကျန်းမာရေးဆောင်ရွက်မှုကိုပြန်လည်ပြုပြင်မှုအောက်လွှတ်တော် Republican တွေကအတည်ပြုခဲ့ကြပါတယ
်. This is a great plan. I actually think it will get even
သဗ္ဗဒေါ်နယ်ထရန့်ကတော့ဒါကသိက္ခာကောင်းမွန်တဲ့အစီအစဉ်မှာဒီထက်တောင်ပိုကောင်းတာတွေရှိလိမ့်မယ်လို့မြင်တဲ့အကြောင်းဥပဒေနဲ့ပတ်သက်လို့ချီးကျူးပြောဆိုပါတယ်Republican ထက်လွတ်တော်အမတ် Susan Collins ကတော့အသေးစိတ်ချက်လက်တွေကောင်းတဲ့ဖော်ဖို့ဆိုရမှာမျောလင့်ထားရတဲ့ပုံပြီးတော့အချိန်ယူရနိုင်တယ်လို့ ABC ရုပ်သံကိုပြောပါတယ်။ဒါပေမဲ့လည်းအောက်လွှတ်တော်ရဲ့ဥပဒေကြမ်းဟာထက်လွတ်တော်ကိုရောက်မလာတော့ဘဲလမ်းဆုံးသွားပြီဆိုပြီးအဓိက Republican အမတ်တွေနဲ့ Democrat ခေါင်းဆောင်တွေကပြောဆိုနေပါတယ်။Republican ထက်လွှတ်တော်အမတ် Susan Collins က ABC ရုပ်သံကိုအခုလိုပြောပါတယ်။
The House bill is not going to come before us. The Senate
အလွှတ်တော်ရဲ့ဥပဒေကြမ်းကကျမတို့စီရောက်လာမှာမဟုတ်ပါဘူး။အထက်လွှတ်တော်ကအစကနေတခုချင်းပြန်ပြီးတော့ရေးဆွဲနေပါတယ်။ကျမတို့ကကိုယ်ပါလာဥပဒေကြမ်းကိုရေးဆွဲနေတာပါ။တင့်တော်တဲ့အချိန်မှာလုပ်နိုင်မယ်လို့လည်းကျမအယုံကြည်ပါတယ်
။ Democratic ထက်လွှတ်တော်အမတ် Chuck Schumer ကတော့အခုလိုဝေဖန်ပါတယ
်။ From care will never see.
Democratic ရဲ့ကျမ်းမာရေးဆောင်ရွက်မှုဥပဒေဟာဘရောမအကောင့်တွေပေါ်မှာမဟုတ်ပါဘူး။ဥပဒေဖြစ်လဲဘရော့မှလက်မှတ်ထိုးနိုင်မှာမဟုတ်ပါဘူးဒီတော့ကျွန်တော်တို့ကသမရအိုဘားမားလက်ထက်ကကျမ်းမာရေးဆောင်ရှောက်မှုပုံစံကိုဆက်ထိန်ပိုကောင်းမွန်အောင်လုပ်ဖို့ပါပဲ
ဒါပေမဲ့လည်းပြည်내တော်တော်များများမှာကျမ်းမာရေးဆောင်ရှောက်မှုတွေလာစဉ်ရေးကြဘေးရငွေတွေတက်နေပြီးအာမခံကုမ္ပဏီတွေကမပေးကြတော့တဲ့အတွက်အိုဘားမားလက်ထက်ကကျမ်းမာရေးဆောင်ရှောက်မှုကိုဆက်ပြီးတော့ထိန်းထားဖို့မဖြစ်တော့ဘူးဆိုပြီးလွှတ်တော်နေရာစလုံးမှာရှိတဲ့ Conservative Republican တွေကပြောဆိုနေတာပါဒါကြောင့်လည်းဒီမိုကရက်တီဘက်ကဒါကိုပြန်ပြီးတော့ထိုးနှက်နေပါတယ်။အိုဘားမားကဲဆောင်ရှောက်မှုမှာဘယ်လိုပဲအားနှက်ချက်တွေရှိရှိအောက်လွှတ်တော် Republican တွေရဲ့အစီအစဉ်ကပိုပြီးတော့ဆိုးနိုင်တယ်။သမ္မတ Donald Trump အမေရိကန်ပြည်သူတွေကိုပေးထားတဲ့ဂရီတွေအတိုင်းလုပ်နိုင်မှာမဟုတ်ဘူးဆိုပြီးပြန်လည်ဝေဖန်နေကြတာပါ။ဒီမိုကရက်တီအောက်လွှတ်တော်အမတ် Stanley Weyer ကအခုလိုပြောပါတယ
် Insurance for everybody at less cost
လူတိုင်းအတွက်ကျန်းမာရေးအာမခံကိုကုန်ကျစရိတ်နည်းနည်းနဲ့ဆောင်ရှောက်မှုအရေးသွေးမြင့်လာဖို့ဆိုတဲ့ဂရီကိုဒီဥတွေကအနာတော်မကတ်နိုင်ပါဘူ
းတချို့လွတ်တော်အမတ်တွေကတော့ဒီမိုကရက်နဲ့ရီပပလီကန်ကြားပူးပေါင်းဆောင်ရွက်နိုင်မယ်လို့ပြောလဲနေကြစေဖြစ်ပါတယ
် I would like to see
တချို့လွတ်တော်အမတ် Susan Collins ကတော့ပါတီနည်းစလုံးကအဖွဲ့တစ်ဖွဲ့အဖွဲ့အဲ့ဒီအဖွဲ့ကိုတာဝန်ပေးပြီးပြဿနာကိုဖြေရှင်းတာမျိုးလုပ်လို့ရတဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်2010ခုနှစ်ကသမ္မတဥပမာလက်ထက်ကျန်းမာရေးဆောင်ရွက်မှုဥပဒေလက်မှတ်ရေးထိုးပြီးနောက်ပိုင်းအောက်လွှတ်တော်ကိုရီပပလီကန်တွေအများစုကထိန်းချုပ်ခဲ့ပါတယ်အခု Republican တွေကျမ်းမာရေးဆောင်ရွက်မှုဥပဒေကိုကင်တွဲနေတဲ့အတွက် Democrat တွေအနေနဲ့လည်း Republican ဘက်ကရေးနေနိုင်တဲ့နိုင်ငံရေးခွင့်လန်းကောင်းတစ်ခုဆိုပြီးရှုမြင်နေကြပါလေ Democrat အောက်လွှတ်တော်အမတ် Nancy Pelosi ကအခုလိုပြောပါတယ
် They've been whining for 7 years about the Affordable
Care Act ဒီ divide and rule ကျမ်းမာရေးဆောင်ရွက်မှုဥပဒေပေါ်မှာ9နှစ်လုံးလုံး Republican တွေစောတကတက်ပြီးတော့အကြောင်းရှာပြောလာခဲ့တာပါအခုဒီနေ့သူတို့လုံနေတာကိုပြန်ပြီးတော့ခုခံခြေပဖို့အလှည့်ရောက်ပါပြီ
အမေရိကန်ပြည်ထောင်စုမှာချန်ပီယံအဖြစ်$36မှာ$1ကချမ်းမာရေးဆောင်ရှောက်မှုအတွက်သုံးပါတယ်။ဒီချမ်းမာရေးဆောင်ရှောက်မှုအကြောင်းအရာကပဲမဲဆန္ဒရှင်တွေကိုနိုးစော်နိုင်တဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရအောင်ဆွဲဆောင်နိုင်တဲ့အကြောင်းအရာတစ်ခုအဖြစ်နှစ်ပေါင်းများစွာရှိနေခဲ့တာဖြစ်ကြောင်းပါခင်ဗျာ
။ မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြတော်ရပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုညာဝင်းအောင်နဲ့အတူကောင်းလွင်စီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။တော်ရရှိမြခင်ဗျာ။မြန်မာနိုင်ငံအင်တာနက်ဆာမျက်နှာတွေလူမှုကွန်ရက်တွေပေါ်မှာသတင်းမာတွေကောလာလာတွေဖြန့်ချီပြီးတိုက်ပြည်မှာမတိမငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်ဆိုပြီးအစိုးရကသတိပေးထားပါတယ်။Facebook လို့ internet လိုမျိုးကွန်ရက်တွေကနေဖြစ်စဉ်သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတဲ့အမျှသတင်းအမှန်နဲ့သတင်းအမှားဘယ်လိုခွဲခြားနိုင်မလဲလူလူချားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမတစ်ပိုင်းအနေနဲ့ကတော့ဒီသတင်းမားတွေကောလာဟလာတွေအန်ဒီယန်နဲ့ပတ်သက်လို့အရင်ဆွေးနွေးကြပါတယ်အရင်ဆုံးတော့ကျွန်တော်သတင်းစာဆရာဦးမြင့်ကျော်ရဲ့သဘောထားကိုကြားချင်ပါတယ်အစိုးရရဲ့ထုတ်ပြန်ချက်မှာတော့အထူးသဖြင့်တော့ဒီမကြသေးတဲ့နှုန်းကဒီအစိုးရခေါင်းဆောင်ပိုင်းနဲ့ပတ်သက်ပြီးထွက်လာတဲ့အင်တာနက်ပေါ်ကသတင်းတွေကိုသူကရင်းညွှန်းပြီးပြောဆိုထားတာတွေ့ရပါတယ်ဆိုတော့ဒီနောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေပါတယ်လို့လည်းဆွဆွဲထားပါတယ်ဆိုတော့ဒီလိုအစိုးရကိုဖြတ်လို့ဖြစ်စီလို့ဖို့ရည်ရွယ်ပြီးတော့မှန်မှန်သတင်းပြန့်နေတဲ့အင်အားစုတွေကတကယ်ပဲခံရမှာရှိနေတာဦးမြင့်ကျော
်ဟုတ်ကျွန်တော်မြင်မှာတော့ဟိုသတင်းထုတ်ပြန်ရေးဆိုတဲ့ဟာကိုသတင်းမီဒီယာကအစိုးရဘက်နဲ့ပတ်သက်တဲ့ဟာတွေချက်ချင်းဟိုအတီးပြူနိုင်တဲ့မြေမြန်းနိုင်တဲ့ဟာစနစ်ကိုတကယ်ကိုထိရောက်အောင်လုပ်နိုင်ရင်အဲ့ဒါကြီးကတလောက်ကြီးဆိုရင်ကြတောက်ဆရာမလိုဘူးလို့ကျွန်တော်မြင်တယ်။ဟိုဆိုရှယ်မီဒီယာပေါ်မှာတော့အမျိုးမျိုးရေးကြပါကြတာမျိုးတွေရှိနိုင်တယ်။ဟိုအဲ့ဒီဟာတွေရဲ့ယုံကြည်မှုဆိုတဲ့ဟာကိုလည်းလူမှုကိုလည်းတစ်ခါမှပြညာပေးဖို့လည်းလိုတာပေါ့နော်။နောက်တစ်ခုကတော့ဟိုတစ်ခါလေးမှဆိုရကမျှော်လင့်တာကဟိုနိုင်ငံပိုင်မီဒီယာကပြောရင်ဟိုလူမှုကသိကျင်နိုင်ငံပိုင်မီဒီယာကဖတ်ဆိုတဲ့ဟာမျိုးကိုလည်းဟုတ်ကျွန်းနေတာလည်းပါတယ်ဒါပေမဲ့နိုင်ငံမီဒီယာဆိုတာနှစ်ပေါင်းဟို70နဲ့50လောက်မလျုံကြည်စရာဖြစ်လာတော့အခုချိန်ကြီးလူလူကဟိုနိုင်ငံမီဒီယာအပေါ်မှာတရားရအောင်ယုံကြည်မှုရှိဘူးအဲ့လိုဆိုတော့လုံးဝတဲ့မီဒီယာတွေကိုလည်းအစိုးရကအားပေးအားမြောက်ပြီးသူ့ကိုလည်းလိုတယ်အားပေးအားမြောက်ဆိုတာလုံးဝတဲ့မီဒီယာတွေကချက်ချင်းမေးနိုင်မေးရင်ဖြေပေးဖို့လူလူကိုဟိုအချက်နဲ့ပြေးဖို့သိပေးဖို့ဆိုတော့အဲ့ဒီဟာကိုလည်းပို့ပြီးတော့သုံးနေကြတာပေါ့နော်အခုလိုမျိုးဟိုလူကောင်းနေချာပွေပေါ်ထုတ်ဖန်းစီဖြစ်ပြီးဆိုတဲ့ဟာမျိုးကိုဈောင်းမပေးပဲနဲ့အဲ့ဒါလေဟိုလူလူကိုသူသူမှုတွေလောက်ရင်တော့အဲ့ဒါမျိုးပေးတာမျိုးကျွန်တော်တို့ကဟိုတော့ဟိုမကန့်ွက်နေမယ်လို့အခုလိုမျိုးတခြားသူသူမှုလိုမျိုးမဟုတ်တဲ့ဟာမျိုးကြတော့စောစောနီးလမ်းမျိုးနဲ့မီဒီယာကိုပို့ပြီးတော့ဟိုစီစစ်ဆက်ဆံခြင်းချင်းရှင်းချနိုင်လေလို့ပို့ပြီးတော့ပြလေနိုင်လို့ကျွန်တော်တို့အဲ့လိုမြင်နေပေါ့နော
်ဟုတ်ကဲ့ပါကျေးဇူးပါဆိုတော့တကယ်တော့ဆက်စပ်ဒီဦးမြင့်ကျော်လည်းထောက်ပြသွားပါရဲ့အစိုးရရဲ့စစ်တပ်တို့မှလည်းဒီကိုပိုင်သတင်းမီဒီယာတွေရှိနေတာပဲဟိုနောက်တစ်ခုကဒီအစိုးရတိအရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာလွတ်လပ်ခွင့်ကလည်းအထိုက်အလျောက်ရှိလာတယ်ဆိုပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအတိအမှတ်ပြောနေတာလည်းရှိပါတယ်ဒါပေမဲ့လည်းအင်တာနက်ကအခြေမြင့်ရှိတဲ့သတင်းတွေကိုယုံနေတော့မဲဆိုတော့ဒါကယုံတဲ့လူဖြစ်လားလူလူကြားကိုသတင်းမှန်တွေဟိုရောက်အောင်မလုပ်နိုင်တာမီဒီယာတွေမှာအဖြစ်ဖြစ်နေဟိုမီဒီယာရဲ့တာဝန်လားကိုမင်းထက်ငင်းချက်ဒီမန္တလေးကအခြေဆိုင်တဲ့သတင်းသမားတယောက်အနေနဲ့ဆွေးနွေးစီချင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့အဓိကတော့ဟိုဒီလူကြီးရဲ့အစ်စ်မဟုတ်ပါဘူးခင်ဗျာဘာလို့လဲဆိုတော့ဒီလူကြီးကတော့သတင်းရင်းတော့တော့ကျွန်တော်တို့လာဒီဖိလို့ခေါ်တဲ့ဒီပေဒီသတင်းစာတွေဒီဒီ channel တွေဟိုဘက်ကတွေကတော့အဲ့လောက်ကတော့ဖတ်တယ်နောက်တော့သတင်းစာတွေဒေးကြီးတွေပုံတွေရေးလဲပေါ်လာတယ်အတူတကယ်တော့ဒီကျွန်တော်တို့ဖုန်းတွေလည်းလင်းနေဘူးပေါ့လေအတူတကယ်နဲ့ဒီမှာဖုန်းနဲ့ဒီ internet ဒီ online တွေကဒုစရိုက်ရတာကြတော့ဒီကနေ့ online ဘောကနေသူတို့ကြည့်နေတဲ့တွင်နေရောဟလာဒီတခြားလူမှုဘောတွေရောအကုန်လုံးဒီဘောကနေအကုန်လုံးသိကြုံပြီးတော့ဒီဒါတလည်းပြီးခင်ရတယ်ပြီးခင်ရတော့ဒီဘောကတွင်နေမှန်နေမှတင်းတော့စီစီနိုင်တော့ခင်ရတယ်အဓိကတော့တွင်မှန်နေကိုတွင်ဖို့စီကိုထုတ်ပြန်ပြရမယ်အဓိကတော်ဝင်ရှိတဲ့သူတွေကတွင်မှန်နေကိုခုနကပြောလို့ဒီလိုမျိုးစီစီလက်ထဲရောက်တော့တာထုတ်ပြန်ပြနေလို့ပြောတာအဲ့ဒါအဲ့ဒါကိုထုတ်ပြန်ပြနေလို့ဘုံဦးလေးကဒီလိုစီစီကျမ်းမာတာဝင်သွားနေပါတော့ဒီကိစ္စကိုသိရင်ကျတော့ဘာသာရေးပြဿနာမျိုးတွေနောက်တိုင်းဒီလိုကိုလည်းတကယ်ကြီးနေနေနဲ့သွားရတဲ့ကာလမှာတိုက်ပြီးရဲ့နောက်ပြန်ဆွဲတော့နိုင်တဲ့အခြေအနေတွေပေါ့နော်နောက်တခါလူမှုကွန်ရက်ဒီပေါ်မှာအဲတင်လာတဲ့ဒိဋ္ဌိပေါ်မှာလည်းအခုချိန်ပူတော်ဆိုးပါသေးတယ်ဒိဋ္ဌိတွေကလားအမှန်ကအမှားရောတွေးနေတဲ့ဒိဋ္ဌိတွေအဲ့ဒါတွေကိုလည်းတိုက်ဆိုင်ရာအဓိကတာဝန်ရှိတဲ့လားနိုင်ငံတိုင်းမီဒီယာတွေနဲ့ဒီခုနကပြောတဲ့အများပြည်သူကမှတကယ်ကြက်လိုက်နေတဲ့ဒိဋ္ဌိပေါ်မှာဒီကတော့ဒါတွေကိုတိလေကမင်းနဲ့ချီပြီးရအောင်နဲ့အချိန်မီတိုနဲ့နည်းနည်းနဲ့ပြနေတာလေအဲ့ဒီဟာတွေမှာနှောင့်နှေးနေရဒီတိတ်ထုတ်တာတွေဆိုလို့ကျတော့ဒါဒီလိုကတော့ရရတဲ့ဒိဋ္ဌိပေါ်မှာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုမင်းထက်ညီညာလည်းထောက်ပြသွားပါတယ်ဒီတကယ်တော့မြန်မာနိုင်ငံမှာအင်တာနက်သုံးတဲ့သူအများစုဆိုတာဟိုလက်ကင်ဖုန်းတွေနဲ့သုံးတာများပါတယ်ဟိုသတင်းတို့ဘာလို့ဆိုရင်လဲ Facebook ပေါ်ကနေပဲကြည့်ကြတာများတယ်ဟိုချမ်းသာတဲ့တိုင်းပြည်ဖွံ့ဖြိုးတဲ့တိုင်းပြည်တွေမှာလို့တော့ဟိုလူတိုင်းကလည်းကွန်ပျူတာတွေအင်တာနက်တွေကိုမသုံးနိုင်ကြဘူးနောက်ပြီးတော့လွတ်လပ်တဲ့ရုပ်သံမီဒီယာတွေကလည်းအားမကောင်းဆိုတော့ဟိုလူလူအနေနဲ့ဒီ mainstream တွေတကယ်သတင်းမီဒီယာရေးရတဲ့လွယ်လွယ်ကူကူနဲ့ဆက်ဆက်သက်သာဟိုသတင်းချက်လက်ရမယ်ဟို Facebook တို့ဘာလို့လို့ social media တွေကိုဟိုအားကိုးရလို့ထင်ပါတယ်ဆိုတော့ဒီနေရာမှာ
ကျွန်တော်ဟိုမြန်မာနိုင်ငံမှာသတင်းဆက်သွယ်နည်းပညာဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့မီဒီယာအဖွဲ့ကမထက်ထိုက်အောင်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးအခြေခံလူဝှက်ချက်တွေပြည်စုံမှုပေါ်လေလူတိုင်းဒီကွန်ပျူတာအင်တာနက်တွေပေါ်တည်တုံးနိုင်မှုဆိုတော့လက်တလုံးမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ဒီလိုအချိန်မျိုးမှာလက်တလုံးကြုံနေရတဲ့ဒီလိုပြဿနာတွေကိုဟိုဘယ်လိုမျိုးဖြေရှင်းနိုင်မလဲ
ဟိုအဓိကဒီအင်တာနက်ပေါ်မှာသတင်းအမှားတွေပြန့်နေတာကဒါကျွန်တော်တို့ဒီမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘူးပေါ့နော်ဒီတခြားတစ်ကမ္ဘာလုံးမှာဒီတွေ့ကြုံနေရတဲ့အခုလက်တလောအခက်ခဲပြီးတော့အင်တာနက်ရဲ့သဘောတဘာဝကကျွန်တော်တို့ဒီလူတွေရဲ့သဘောတဘာဝအရာပေါ့နော်အချက်အလက်တွေထပ်စားလို့ရှိရင်လူတွေရဲ့ဒီခံစားချက်ကိုဆုံးဆောင်နိုင်တဲ့အရာတွေသတင်းတွေကိုလူတွေကပို့ပြီးတော့ယုံကြည်ကြတယ်အဲ့ဒီဟာတွေကပို့ပြီးတော့ပြန့်လွယ်ကြတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဒီအင်တာနက်ဒီတုံးတော့မယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်တို့ကဟို platform တွေနောက်အသုံးပြုတဲ့ဒီဟို platform တွေရဲ့နောက်ပြီးအသုံးပြုသူတွေရဲ့မှာလဲကျွန်တော်တို့ကကိုစီဟိုတာဝန်တွေရှိကြတယ်ဥပမာဒီ Facebook ဆိုလို့ရှိရင်ဒီတခြားနိုင်ငံတွေမှာသူကစနေပြီဟိုအသုံးပြုတဲ့အခါမှာတွေ့ရတဲ့သတင်းတွေကိုတကယ်လို့သတင်းကမှားလားမှန်လားဆိုပြီးတော့ဂျာထဲမှာစစ်ဆေးပေးတယ်ပေါ့နော်ဟိုအဖွဲ့ကြီးဟိုထားရှိလာတယ်အဲ့ဒီအဖွဲ့ကြီးကနေတစင်တကယ်လို့ဒီပတင်းကအမှားဆိုလို့ရှိရင်လည်းအမှားဆိုပြီးတော့သူတို့ဒီဟို flag လုတ်ပေးတဲ့ဟာတွေလုတ်လာကြတယ်အခုမြန်မာပြည်မှာဆိုလို့ရှိရင်လည်းအဲ့ဒီဟိုဂျာထဲကနေစစ်ဆေးပေးတဲ့အဖွဲ့ကြီးတော့မရှိပေမဲ့မြန်မာပြည်မှာဆိုလို့ရှိရင် Facebook ကတော့ဒီဝင်လိုက်တာနဲ့ပေါ့နော်ဟိုဒီဟို social media တုံးနေသူတွေကတတင်းတွေကိုဟိုတိတ်ချစစ်စစ်ပါပြီးမှရုံမှာဆိုတော့ဒီ message တွေပေါ့နော် Facebook ကနေဟိုပေါ်တဲ့ဒီ note ဟိုတို့ဒီပေါ်ရဲ့ဟာလေးတွေ Facebook ကနေလုတ်ပေးတာလေးတွေရှိတယ်နောက်တစ်ခုကလူတွေဟိုကိုတော်တော်ပြည့်တဲ့လူတွေကိုနိုင်ကိုရလဲပေါ့နော်ဒီကိုဒီ online ပေါ်မှာဟိုတုံးတဲ့အခါမှာကျွန်တော်တို့အနေနဲ့ဒီတင်ဟိုအသိပညာပေါ့အဲ့ဒီတင်အသိပညာလဲဟို digital အသိပညာကြီးလဲဒါကျွန်တော်တို့ရှိလာတင်ဆိုတော့ online ပေါ်မှာတင်တိုင်းဒါကျွန်တော်တို့ကမယုံတင်ဘူးတစ်ခုခုကိုကျမတို့ဟိုစစ်ဆေးပြီးတော့မှဒီအရင်းမြစ်တွေစစ်ဆေးဖို့ကျမတို့ကစီးတင်တာတွေရှိတယ်နောက်ပြီးတော့ share တော့မယ်ဆိုလို့ရှိရင်လည်းတကယ်တင်အရင်းမြစ်တွေစစ်ဆေးပြီးမှ share တင်တာတွေရှိရဲ့ဆိုတော့ဒါကျမတို့ဒီဟိုတာဝန်ကတော့ပေါ့နော်ဒီသက်ဆိုင်ရာဒီကိုဟိုအသုံးပြုတဲ့သူတွေမှာလည်းတာဝန်ရှိတယ်လို့နောက်ပြီးတော့ကျမတို့အသုံးပြုတဲ့ platform တွေပေါ်မှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျမတို့ဒီတင်အမှန်တွေပေါ့နော်ပို့ပြီးတော့ဒီဖြန့်ပေးနိုင်တဲ့ဒီအဖွဲ့တွေ media အဖွဲ့တွေနောက်ပြီးတော့ဒီကျမတို့လို့ဒီအရက်အဖွဲ့ကြီးတွေမှာလည်းဒီကျွန်တော်တို့လောရမဲ့တာဝန်ကြီးကိုကြီးရောရှိကြပါရဲ့
ရှင်။ Okay ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလိမ့်လိုက်မို့ရောက်နေပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီရှေ့နေဦးကျော်လင်းဖြစ်ပါတယ်။ဦးကျော်လင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဒီကနေ့မေးရမှာဗျာ။ခုနပြောလို့ပေါ့လေ။ကျွန်တော်တို့ဒုတိယဒရေမှာရှိ။အဲ့ဒီဒရေမှာတို့လူတွေကသတော်ကိုရောနိုင်ဒုတိယကြောင့်တင်းနေဆိုလို့ရှိရင်ဘာလို့စီးစစ်တဲ့နိုင်ငံတော်ကဖြစ်စီအရေးကြီးတဲ့ဖွဲ့ကြီးကပြန်ပြီးဆွေးနွေးလိုက်ဆိုပြီးတော့စီစီပြီးတော့အမှန်တရားကိုသူတို့အချိန်မီဖြောက်လိုက်ရတယ်ကအရင်တော့ကျွန်တော်တို့ကျင်းဒီသတင်းစာဆိုရှိတယ်ကျင်းဒီသတင်းစာဆိုညနေဆုံးမှာဆိုတယ်တင်းတော့မင်းနေရေးကြရေးပန်းနမလို့စီစီပြီးတော့ကျင်းဒီလေးကျင်းဒီလေးဆိုကြခေါ်လိုက်သူကအိုးကြီးကထောက်လိုက်ခေါ်လိုက်မှသူတို့အရင်ကသတင်းစာကျင်းဒီဆိုပြီးအော်လိုက်လို့ရှိရင်ကျင်းဒီဟုတ်တယ်ဝယ်ဖတ်တယ်တင်းတော့ဒရေမှာမအောင်ကျင်းဒီဆိုသတင်းစာညနေမိုးဆုံးကထုတ်ပြီးအရင်ပြန်အဲ့တော့ကျွန်တော်အဲ့ဒီသတင်းစာတို့လည်းအခုလည်းအင်တာနက်မှာမအောင်ဖြန့်မယ်ဒီလိုအဲ့ဒီအင်တာနက်ဘာသာမီဒီယာတို့ကဖြစ်စီအဲ့ဒါကျွန်တော်တို့တနေကိုမားတွေကိုစီစီပြီးတော့မှအမှန်ကိုပြမမယ်လူပြောကဒီအချိန်မီပေါ့ဗျာညနေဆုံးတော့မှခရင်မှအဲ့ဒီခရင်မှကိုကင်းပြရတာအားမေးအဲ့ဒါနဲ့ကျုပ်နေလူကအားမေးချင်အဲ့လိုခရင်အမှန်လို့ပြီးရင်ကျွန်တော်တိုက်ပြရခရင်မှဒုက္ခဝေးမှာပေါ့ဗျာကျွန်တော်တို့ကမချစ်ပြပါလေ
ဟုတ်ကဲ့ကျေးဇူးပါအခုကျော်လေးအခုကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေ Facebook တွေကနေပေးပို့ထားတဲ့စာတချို့ကိုလည်းပေါ်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကိုကြီးဆိုတဲ့ Facebook ကစာနားလောက်ဖတ်ပြပေးပါဦး
ဟုတ်ကဲ့ပါရှင်ဒီကိစ္စကလွယ်လွယ်လေးပါ Facebook ပေါ်မှာလဲ 7 day တို့လို့ Mizima တို့လို့ 11 တို့လို့သတင်းဌာနတွေကလည်းတင်နေရရှိပါတယ်ဒီတော့အစိုးရနဲ့သတင်းဌာနတွေနဲ့ညှိကြပေါ့ပြီးရင် Facebook ပေါ်မှာဖြင့်ဘယ်သတင်းဌာနတွေကတင်တဲ့သတင်းကိုအမှန်ယူပါလို့ပြည်သူကိုချပြသတင်းပေးလိုက်ပေါ့အဲ့ဒီလိုအစိုးရကတရားဝင်ခွင့်ပြုထားတဲ့သတင်းဌာနတွေအနေနဲ့လဲကိုတင်တဲ့သတင်းဟာတရားရခိုင်နှုန်းမှန်ကန်ပါတယ်ဆိုတာကိုတာဝန်ယူတာဝန်ခံရမလဲပြည်သူကိုပုံမှန်လင်းလင်းပြောထားရင်စိတ်ချပါပြည်သူကလည်းအဲ့ဒီဌာနရဲ့သတင်းကိုပဲအမှန်ယူပါလိမ့်မယ်အခုဟာကသမရယုံပြန်ကြရေတို့အတိုင်းမင်ခံယုံပြန်ကြရေတို့ကတော့မှသတင်းကအခုသမျိုးတော့ကြသမျိုးဖြစ်နေတော့ပြည်သူကဘယ်ဟာအမှန်ယူရမှမသိဖြစ်ပြီးမြင်နေမြသတင်းလိုက်ဖတ်နေရတော့အကုန်ရောကုန်တာပေါ့ဒ ဒီတော့မီဒီယာနဲ့အစိုးရဆွေးနွေးပြီးမီဒီယာကလည်းတာဝန်ယူမှုတာဝန်ခံမှုပြည့်နေလို့ပေါ့အစိုးရဘက်ကလည်းကိုယ်စကားကိုယ်လုပ်ရကိုတာဝန်ယူတာဝန်ခံမှုဥပမာအစိုးရဘက်ကမားတယ်မီဒီယာကမန်တယ်ဆိုအစိုးရခံမှုအစိုးရကမန်လဲနဲ့မီဒီယာကလော်လီပြီးရေးတယ်ဆိုလဲမီဒီယာကိုဆော့ပေါ့ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူကတော့ဒီသတင်းမှန်တဲ့သတင်းမှခေါ်ကြနိုင်အောင်ဆိုပြီးတော့ဟို Facebook ကနေအကြံပြုထားတဲ့သတင်းရှင်မှာဆိုတော့သတင်းမှားတွေဒီကောလာဟလာတွေကိုတိုက်ချက်ဖို့ဆိုရင်ဟိုသတင်းမှန်တွေလူကြားရဲ့ရောက်ဖို့ဟိုလူလာတော့သိကြပါတယ်ဆိုတော့ဘလို့နီးလန်းနေနဲ့ဟိုသတင်းမှန်တွေလူကြားရဲ့ရောက်အောင်ဟိုလုံနိုင်မလဲဥမြင့်ကျော်ဆွေးနွေးပြပါဦး
အဲ့အလွယ်ဆုံးဆိုတာအခုလောက်တင်ဆုံးတစ်ခုပေါ့နော်အဲ့ဒါဘာလဲဆိုတော့ပုံမှန်သတင်းစာရှင်းလင်းပွဲတွေလုပ်ပေးဖို့ပေါ့နော်ဟိုပြည်ထောင်စုသူအနေနဲ့ရောဒီသန္ဓေရအစိုးရတွေမှာရောပေါ့နော်နောက်ပြတော့သက်ဆိုင်ဝန်ကြီးဌာနတွေဆိုရင်လည်းသဘောကအခုတော့ဟိုပြောရေးဆိုခွင့်ရှိသူတွေဟို information တင်းနေတော့ဖွဲ့ထားတယ်ဒါပေမဲ့အဲ့လူတွေကလည်းအလုံးချုပ်နေတာရယ်အဲ့လူတွေကိုနိုင်ကိုကဟိုညွန်ရုပ်တို့ဟုတ်လားဟိုအမြဲတမ်းတွင်းပေါ့နော်အဲ့လူတွေကိုနိုင်ကိုကသူတို့အောက်က information နဲ့အားလုံးသူတို့လက်ထံမှာတခါလေးမရောက်နေတာရယ်ဆိုတော့အဲ့ကြေတနာတွေကအများကြီးပဲဆိုတော့ကျွန်တော်ပြောချင်တာတော့ဟိုပုံမှန်တင်းကချင်းလင်းပွဲလို့ဟာမျိုးအပတ်ရှင်လို့ဟာမျိုးတွေလောက်ပါဆိုဒီတန်တရာအစိုးရလည်းဒီတန်တရာအစိုးရလည်းအဲ့လိုမျိုးလုပ်တဲ့ခါမှာဒီတန်တရာမီဒီယာတွေကလည်းသူ့ဒေတာနဲ့ဆိုင်တဲ့ဟာတွေကိုအပတ်ရှင်လို့မျိုးမေးနိုင်တဲ့အခွင့်အလမ်းပေါ့အဲ့ဟိုမေးစရာမရှိရင်လည်း15မိနစ်လောက်နဲ့ပြီးသလိုမေးစရာရှိတဲ့ခါမှာလည်းတနိုင်ခွဲနှစ်နိုင်ကြိုင်နေကြမှာအဲ့ဒီမီအားဖြင့်မီဒီယာကိုချစ်ချင်ဒီဖြစ်ဖြစ်နေတဲ့ဟာအားလုံးကမီဒီယာပေါ်ရောက်ချင်အားတော့မီဒီယာကိုပြောချင်အားဖြင့်မီဒီယာဖြစ်တဲ့ဟာဟိုဖြည့်ချင်းအားဖြင့်တော့လည်းဒီဟာကရေတိုမှာအမြန်ဆုံးဖြည့်ချင်းနိုင်တဲ့ဟာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုမင်းထက်ငင်းချင်အောင်လည်းမေးချင်ပါတယ်ဆိုတော့ဒီကျွန်တော်တကယ်တော့ဒီမြန်မာနိုင်ငံမှာတရားဥပဒေလက်ခွင့်တိုးတက်လာရဲဆိုရင်လည်းပဲဟို access to information ပေါ့လေတရားချက်လက်ရနိုင်တဲ့အပိုင်းမှာအားနည်းနေရဆိုပြီးတော့ဟိုထောက်ပြနေတာရှိရပါတယ်ဆိုတော့ဒီအစိုးရရဲ့ခုဒီနောက်ဆုံးဒီကောလာလာတွေမမှန်တဲ့တွေနဲ့ပတ်သက်လို့တွင်ထုတ်ပြန်ချက်ထဲမှာတော့ဒီသတင်းချက်လက်တွေကိုအချိန်နဲ့တပြင်းညီထုတ်ပြန်ပေးနေတယ်လို့လည်းသူကတော့ရေးသားထားပါတယ်။ဒါပေမဲ့လည်းသတင်းမားတွေကောလာဟာလာတွေကိုဟိုတက်ပြတ်နိုင်လောက်တဲ့အထိဟိုသတင်းထုတ်ပြန်ချက်တွေကလုံလောက်မှုရှိရလို့ယူဆတာ
။အဲလုံလောက်မှုတော့ရှိသေးပါဘူး။ဒါပေမဲ့ဒီကြည့်ရင်ကျောင်းလေးလည်းသိရှိရဲ။အဲဒီအဲ့လည်းတက်နိုင်လို့များလားဒီကျွန်တော်သတင်းတွေကိုအမှန်ကန်သိချင်းကြည့်အောင်ဟုတ်လားဒီကြည့်တဲ့လုပ်မဲ့ဆိုတာတွေကတော့ဒီသူကလက်ထက်တုန်းကလည်းရှိပါတယ်။ဒီသူကလက်ထက်မှာလည်းရှိပါတယ်။ဒါတော့ဒါတွေအသက်ဝင်ဖို့ဆိုရင်တော့အများကြီးလိုအပ်နေတာပဲဒီမှာတောက်ကျင်းအစ်မြေမှာတိုင်းအစ်မြေမှာအပြည်နယ်အစ်မြေမှာပဲဖြစ်ဖြစ်တက္ကသိုလ်ကတရားရုံးတွေမှာပဲပြောပြောတက္ကသိုလ်ကဆန္ဒဆိုင်ရာတွေမှာပဲဖြစ်ဖြစ်ဒါတော့ဖြစ်လို့ရှိရင်ဒရင်းတို့ပြန်ရေးဖွဲ့တွေဒရင်းတို့ဒရင်းအပတ်လို့ရှိရင်ရှင်းနေရမယ်လားဥဆောင်တောင်းရောင်းနေတူတူတောက်ကဒီဒရင်းမီဒီယာနဲ့ရှင်းပြမယ်တွေဆိုတဲ့ကျွန်တော်တို့ဒရင်းမီဒီယာလောတွေလည်းကဆက်လက်ရှိပြီးသားပါတို့တော့လည်းဆန္ဒဆိုင်ရာတိုင်းကအဲ့လိုမပွင့်နေပါဘူးဒါတော့ဖြစ်သူတို့ရဲ့အချက်ကဲသမုတ်ပြင်သူတို့ကအခုခုဟိုကျွန်တော်ကြော်ညာနေတဲ့အခါမျိုးမှာတည်းပါတင်ကြပြီးပြောတာမျိုးတွေဥပမာဆိုရင်ဒီလျှက်စစ်နဲ့ပတ်သက်တဲ့မန္တလေးမှာလည်းလျှက်စစ်နဲ့ပတ်သက်ဒီနေ့မှာပြည်ဝဆိုးနိုင်တယ်ဆိုတာမျိုးတော့သာကြည့်ရှင်းရှင်းနဲ့ကျန်တဲ့အပိုင်းတွေတော့သူကခုနကသူတို့ကလည်းလုပ်တယ်မအားလိုက်ပဲဆိုတာမျိုးပေါ့နော်အဲ့တော့သိရတာကိုဒိဋ္ဌာနတိုင်းကအလွယ်လေးလို့မလို့ဘူးဥပမာမျိုးသွားဒီဒီဆိုးနာတိုင်းပြည်ရဲ့ကျေးဇူးတွေမှာလည်းစစ်ကြေးတင်းနေရယူဖို့ဆိုတဲ့အဲ့ဒီအချိန်မှာခုနကပြောတဲ့ခေါလာတော်တင်းနေရအများကြီးပြတ်ဆက်သွားနိုင်တယ်ဆိုတော့ဒီချုပ်နေရာတွေမှာလည်းအချိန်တစ်ခုယူရတယ်ဆိုတာလည်းကျွန်တော်တို့အတန်ပြည့်နားလည်ပါတယ်အဓိကတော့ဒိဋ္ဌုစီသက်ဆိုင်ရာဒါနဆိုင်ရာတွေကဒီဟာလေးနဲ့ပတ်သက်လို့ရှင်တာဝန်ခံဖြည့်ရှင်းဖို့တာဝန်ခံတင်းတွေကိုဖြည့်ရှင်းစီဖို့ဆိုရှင်တို့မှာလည်းတာဝန်ရှိတယ်။ဘာလို့အပြင်တော့မီဒီယာသမားတွေကိုအခုထိစိုးရိမ်နေကြတယ်ကော။ဒါလေးတွေကခုနတင်းကိုမမမြန်ဖြည့်ရှင်းဖို့ခုနကောလာလာပြီးဖြည့်ပေးဖို့ဆိုရှင်သက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေအားလည်းဒီပေါ်မှာကြီးကြီးမားမားကြီးကြီးမားမားကိုခုနပြောတင်းတွေဖြည့်ရှင်းနေဖို့လိုပါတယ်။
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူကိုလည်းအလဲပေးကြပါရစေ။သူကတော့နမောင်မျိုးကကိုချစ်စမ်းမောင်ဖြစ်ပါတယ်။ကိုချစ်စမ်းမောင်တဘောလာလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်ကတော့ဒီ Facebook အသုံးပြုတဲ့နေရာမှာ Social Media ဆိုရင်လည်းလူတိုင်းပုံစံမှာဖုန်းပလုံးရှိကြတယ်ခင်ဗျာ။အဲဒီလိုလူတိုင်းပုံစံမှာဖုန်းပလုံးရှိတဲ့လူတိုင်းပုံစံကတရင်တစ်ခုကိုအလွယ်လင့်တစ်ခုရှင်းနိုင်တယ်ခင်ဗျာ။အဲ့တော့ဒီပင်တဲ့သတင်းပေါ်မှာမှတ်သားမှုဒီလိုနော်တော့ပြောချင်တာပေါ့နောက်တစ်ခုကသူတို့ဒီသတင်းတစ်ခုတင်တဲ့နေရာမှာရည်ရချက်ပေါ့ဟောပြောရည်ရည်ချက်ကဒါခွဲကြလားလားတကယ်အမှန်တရားကိုသူတို့ပေါ်လို့ရှင်းတာလားဒါမှမဟုတ်လို့ရှင်းမလို့တဲ့ပုံစံနဲ့ရှင်းတာလားဆိုတော့ကလည်းဒါသတင်းဖတ်တဲ့ဒီပုံမှာပဲမြင်ကြည့်ပါဦးကျွန်တော်တော့အဲ့ဒီလိုစဉ်းစား
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးပါအဲ့တော့ကျွန်တော်တို့ဒီနောက်ထပ်ဒီချို့တောတဆင်တချို့ပြပို့ထားတဲ့စာရီ Facebook တွေကိုလည်းဟိုကြားဖြတ်ပြီးဖော်ပြခြင်းပါတယ်တယောက်ကတော့သူကစောင်းဝီဒေးဆိုတဲ့အ ောင်ပိုင်ရှင်မှာသူကတော့ Facebook ကနေရေးထားတာပါသူကတော့ပြည်သူစစ်စစ်ကတော့တရင်အမှန်ကိုပဲသိရင်ကြတာပါတဲ့မဟုတ်မမှန်လောက်တဲ့သူတွေကြောင့်ဘာမှမယုံရဲတော့ပါဘူးတဲ့နောက်တူကတော့ကျွန်တော်တို့ email နဲ့ပြဖို့ထားတာပါဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့ internet ခေတ်မှာ social media တွေအသုံးများလာပါတယ်သူစိတ်ကြိုက်တင်ကြတာတင်ကြတော့အကောင့်နဲ့ဆိုထုံးစံတိုင်းတွန်တွဲလက်ပါတဲ့လူမှု media တွေကတော့တရင်ဟာယုံကြည်စိတ်ချလို့မရပါဘူးတရားဝင်ထုတ်ဝေတဲ့သတင်းစာ review နဲ့ရုံးမြင့်တန်ကြားသတင်းတွေကတော့သတင်းမှန်ဖြစ်လက်ခံကြပါတယ်လူလူချားမှာသတင်းမှန်ရဖို့ဆိုရင်သတင်းဌာနတွေအနေနဲ့မိမိသတင်းပေါ် accountability ရှိဖို့တိတ်ပြီးအရေးကြီးပါတယ်သတင်းရရင်ပြီးရဆိုတာမျိုးမဟုတ်ပဲခိုင်လုံတဲ့သတင်းချင်းမြစ်ကိုလည်းအခြေပြုတင်ပါတယ်စောက်တာမန္တန်ရဲ့သတင်းလွှတ်ခွင့်ကလည်းအရေးကြီးလို့နေပြန်ပါတယ်သတင်းမီဒီယာတင်တဲ့အကြောင်းတွေနောက်ပြီးသတင်းမီဒီယာဥပဒေနဲ့နည်းဥပဒေလည်းရှိလဲရှိမယ်ကျင့်လဲကျင့်လိုက်လဲလိုက်တာကျင့်သားရနေကြပြီဆိုရင်တော့သတင်းလဲမှန်မယ်ဘာမှပြဿနာလည်းမရှိနိုင်ဘူးလို့ယူဆမိကြမှာခင်ဗျားဆိုပြီးတော့သူကရေးထားပါတယ်အခုနောက်ထပ်ကျွန်တော်တို့အတန်ဖိုင်နဲ့ပြဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှည့်ပေးချင်ပါတယ်။သူကတော့ဥကျော်လင်းမှာချန်ကင်းမျိုးကဥကျော်လင်းရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်အောင်ပါ
။ Social Media ကတက်လာတဲ့သတင်းတွေဟာအစိုးရကိုကမောက်ကမဖြစ်အောင်လုပ်နေတယ်လို့ဆွဆွဲတာကတော့ Democracy အစိုးရတဲ့အနေနဲ့မပြောတင်ဘူးလို့ထင်ပါတယ်။ဒီလိုသတင်းမျိုးတွေကိုအတိုက်ခံဘွားတော်ကတော့ဒီလိုမျိုးပြောမှာမဟုတ်တော့ပါဘူး။ Social Media ကထိန်းချုပ်ဖို့ခက်ခဲတဲ့အတွက်သတင်းမှားရောသတင်းမှန်ပါချက်ချင်းတက်လာမှာပါ။သတင်းတဘုတ်ကိုထုတ်လွှင့်ဖို့လိုက်နာရမယ့်စီကားတွေသူကအပြည့်အဝလိုက်နာမှာမဟုတ်ပါဘူး။သူ့သဘောသဘာဝကိုကမှမှမှန်မှန်ချက်ချင်းတင်ရတာပါ။သတင်းမှအတည်ပြုကျင်သူတွေကတော့ VOA, BBC, RFA, DVB သတင်းဌာနကြီးတွေကထုတ်လွှင့်ပြီးဆိုမှလက်ခံကြမှာပါ။ Social Media မှာပါတိုင်းလဲအလုံးကအမှန်ကြီးမဟုတ်တလို့အမှားကြီးပဲလဲမဟုတ်တော့ပါဘူး။ဒါပေမဲ့အစိုးရကိုအစီအမံဆုံးနဲ့အောက်ခြေထိထိရောက်ရောက်အတည်ပြုနိုင်တာကတော့ Social Media ပါပဲ။ Social Media ကျေးဇူးကြောင့်အစိုးရနဲ့အုပ်ချုပ်သူအဆင့်တွေဟာအောက်ခြေအထိစဉ်ကြည့်ကြရမလို့တော့ပဲအောက်ခြေကအဖြစ်အပျက်တွေကိုချက်ချင်းသိနိုင်ခွင့်ရခဲ့ကြတာပါဆိုရှယ်မီဒီယာကအားနည်းချက်တွေရှိနေပေမဲ့အားသာချက်တွေကလည်းအများကြီးရှိနေတာမို့ဆိုရှယ်မီဒီယာပါဝင်ပုဂ္ဂလိကမီဒီယာအခန်းကဏ္ဍကိုအပြည့်အဝအားပေးဖို့အစိုးရကောင်တရားရဲ့တာဝန်ပဲဖြစ်ပါတယ်အာဏာရှင်စနစ်ကလိုမီဒီယာတွေကိုအပြစ်တင်နေမယ်အစားအစိုးရကိုထောက်ပြဝေဖန်ဖို့တက်တက်ကြွကြွအားပေးသင့်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဒီဥကျော်လင်းခြံငင်းမျိုးပါဖြစ်ပါတယ်သူကတော့ဒီဆိုရှယ်မီဒီယာတွေပြဿနာရှိရဆိုရင်လည်းအားတာချက်တွေရှိနေတာကိုထောက်ပြထားတာပါဟိုသတင်းမှားတွေကောလာဟလတွေတိုက်ဖြစ်တဲ့နေရာမှာအစိုးရအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေအားကောင်းအားပေးဖို့လိုရဆိုတာကိုလည်းသူကထောက်ပြထားပါတယ်ဒါတော့ဆက်စွားဟိုဥမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဟိုနည်းပညာလုပ်ငန်းတွေနဲ့ကျွမ်းကျင်တဲ့ဒီမှာထက်ထက်အောင်ကျွန်တော်မေးချင်တာတစ်ခုကတော့ကျွန်တော်ဒီဆိုရှယ်မီဒီယာရဲ့အားတာချက်တွေရှိနေတာနဲ့ကျွန်တော်တို့ကဒီအကျိုးရှိအောင်မသုံးနိုင်ပဲဖြစ်နေရတာဘလို့ပြဿနာမျိုးရှိနေလို့လဲဘလို့စိန်ခေါ်ချက်တွေရှိနေလို့လဲ
ဟုတ်ကဲ့ဆိုရှယ်မီဒီယာပေါ်မှာကဒီတခုတိတိကျကျဆိုရှယ်မီဒီယာကဒါကျမတို့ကဟို user generated content ပေါ့နော်အသုံးပြုတဲ့သူကိုယ်တိုင်ဖန်တီးရေးသားနိုင်တဲ့ online platform တွေလို့ခေါ်တယ်အဲ့ဒီ online platform တွေဖြစ်တဲ့အတွက်ဟိုသုံးတဲ့သူတွေကကိုယ်ပိုင်သူတင်ချင်တာတွေတင်မှာပဲရေးချင်တာတွေရေးမှာပဲဟိုဒါကတော့သူ့ရဲ့ဒီဟိုရေးပိုင်ခွင့်လောက်ပိုင်ခွင့်ပေါ့နော်ဆိုအဲ့ဒီဟာအတွက်ဟိုတို့ကျမတို့အဲ့ဒီအပိုင်းရှိသလိုသုံးတဲ့သူတွေကိုနိုင်ကြလဲပေါ့နော်ဒီဟာကအသုံးပြုတဲ့သူတွေကိုယ်တိုင်ရေးတယ်ဆိုတဲ့ဟာကိုသူတို့တွေတိမှဒီ social media ပေါ်မှာတွေ့ရတဲ့ဒီသတင်းတွေတွေ့ရတဲ့အကြောင်းအရာတွေကိုဒီကျမတို့ကချစ်ချိန်ပြီးတော့ယုံရမယ်ဆိုတဲ့အသိအရှိရမှာလေဆိုတော့ခုနကပြောသလိုလူတွေဘလို့သုံးတာကတော့သူတို့ရဲ့ဟိုဇွေးချယ်မှုအကြောင်းပေါ့နော်ဒါပေမဲ့ဒီဘက်တစ်ခါမှလည်းဒါကျမတို့ကအဲ့ဒီရဲ့တက်ရောက်မှုတွေအများကြီးများနေတာကဒီ social media ရဲ့အလုပ်လုပ်ပုံလေးနောက်ဒီဂျူဂူကွန်ရက်တွေရဲ့ဒီသဘောကိုကျမတို့တွေအနေနဲ့နည်းနည်းလေးဟိုသဘောပေါက်ပုံလေးတွေနည်းနည်းလိုအပ်နေတာလေးတွေအကြောင်းဒီလိုမျိုးဒီပြဿနာလေးတွေဖြစ်နေတယ်လို့ကျမယူဆတယ်ရှင်
โอเคเชซูบาสรุปကျွန်တော်မတ်တက်ရောဆိုတော့ကျွန်တော်တို့ဒီအခုဒီ social media အန်ဒီရဟိုအစိုးရစိုးရင်စိုးရင်တော့ပေါ့လေဒီတိုင်းပြည်မှာတကယ်လို့ဟိုအပြောင်းလဲတွေကိုထိခိုက်နိုင်တဲ့အထိဟိုလက်တလောအခြေအနေမှာစိုးရင်စရာအခြေအနေမျိုးရှိနေလား
ဟုတ်ဟိုကျွန်တော်တို့ဒီအလူမှုကွန်ရက်တွေအကြောင်းပေါ့เนาะကျွန်တော်တို့ကတစ်ဖက်မှာခုနဆိုဝင်ဆွေးနွေးရတဲ့ဆရာတယောက်ပြောသလိုပေါ့နော်ဒီကျမတို့ဒီတည်အမားတွေနောက်ကောလာဟလတွေအများကြီးပဲပြတ်နိုင်တယ်ဒါအပြင်တကယ်လို့ဒီအသုံးပြုတဲ့သူတွေကိုနိုင်ကိုကဒါကျမတို့ကပို့ပြီးတော့ဒီဟိုကောင်းတဲ့ဘက်ကနေပို့ပြီးတော့သုံးနိုင်တယ်ဆိုလို့ရှိရင်တော့ဒီမကောင်းတဲ့ဘက်ကနေပြီးတော့လာတဲ့တည်အမားတွေတည်သူတွေဒါကျမတို့ကပြန်ပြီးတော့ဟိုကျမတို့ကပြန်ပြီးတော့တုံ့ပြန်နိုင်မတိုက်ခိုက်နိုင်ဘူးအဓိကကတော့ဟိုအကောင်းတဲ့ဘက်တွေကနေပြီးတော့ဟိုပို့ပြီးတော့လူတွေများများသုံးလို့ရတယ်သုံးလို့နိုင်တယ်နောက်ပြီးတော့အသုံးပြုတတ်ဖို့ကျမတို့ဘက်ကနေပြီးတော့ပို့ပေးနိုင်လဲဆိုလို့ရှင်တော့ဒီပြဿနာတော့ကျမတို့ဖြေရှင်းနိုင်မှာမယ်ခုနအစိုးရပြောသလိုလူမှုကွန်ရက်ကြောင့်ဒီအစိုးရရဲ့ဒီလုပ်ငန်းတွေအနှောက်အယှက်ဖြစ်နေတယ်ဆိုတဲ့ဟာတော့ကျမတို့သဘောမတူဘူးရှင်
ဟုတ်ကဲ့ပါဆက်စွားဒါလည်းကိုမြင့်ကျော်လည်းပြောတော့ပါတယ်ဟိုကိုဘယ်လိုပြောမလဲဆိုတော့ဟိုအခုလိုမျိုးပေါ့လေဟို ဒီအရေးယူရတာကသူ့ရဲ့ထောက်ပြချက်ထဲမှာလည်းပြောထားတာဒီဒီဇယ်ဥပဒေနဲ့အရေးယူကိုဆက်လက်ဆောင်ရနေတယ်ဆိုတော့ဘယ်လိုမျိုးပေါ်လေဟိုအရေးယူရဲ့ကိုင်းတဲ့အတွက်ဆိုလို့ရှိရင်အခုဆိုအစောပိုင်းမှာပဲကျွန်တော်တို့
ကျွန်တော်ချက်ချင်းမြန်မြန်ထိပ်ပြန်ပွင့်ထားတယ်ဆိုလို့ရှိရင်အရေးယူတာဟိုလိုရင်းမရောက်ဘဲနဲ့ဟိုကိုလိုလိုအာဏာပိုင်တွေကတောင်းတနေလက်နက်တခုဟိုဖြစ်လာနေတဲ့အနေမျိုးလည်းရှိနေတယ်လို့ထင်ပါတယ်။ကိုမျိုးကျော်ဆွေးနွေးပြပါဦး။ဟုတ်ကျွန်တော်မြန်မာတော့ဒီချက်ချင်းမီဒီယာပေါ်မှာဟိုရေးကြတယ်ပေါ့နော်ဟိုအွန်လိုင်းပေါ်မှာရေးကြတယ်ချက်ချင်းမီဒီယာအဲ့ဒီဟာဒီမှာဘယ်လို
ကျွန်တော်တို့ဒီကလုံဆောင်တာမတော်တဆဟိုလွတ်မှတ်စွာထုတ်ဖို့ပြောဆိုခွင့်လည်းမဟုတ်ဘူးလို့ဒီအရင်နောက်ကွယ်မှာဟိုတခြားသောရည်ရွယ်ချက်တွေရှိကောင်းရှိနေတယ်နော်ဆိုတော့အဲ့ဒါမျိုးကိုတော့ဖော်ထုတ်နိုင်ရင်ဖော်ထုတ်ပြီးတော့အရေးယူတာမျိုးကျွန်တော်တို့အရင်ဒီကိစ္စဆိုရင်လက်ထက်ကလေးကဘုရားကျွန်တော်တို့အတိုက်တွန်းနေတော်တော်လေးဟိုဒီလောက်ထိရည်ရွယ်ရမရှိဘူးဒါပေမဲ့ဟိုခေါင်း
ကျွန်တော်တို့ကဇလန်ပြအာမပြီးအဲ့ဒါတကယ်တမ်းကျရင်တော့ဟိုအမနာပါပြောဆိုတာလောက်ကတော့ဟိုအစိုးရအနေနဲ့ကအကြီးသူ့ဖို့လိုတာပေါ့နော်ဟိုနိုင်ငံကောင်းဆောင်မှာဖြစ်ဖြစ်တက်မလို့ပဲဖြစ်ဖြစ်အဲ့လောက်ကတော့ညီသူ့ဖို့လိုတယ်ဒါပေမဲ့ဟိုလူမှုတိုင်းဝိုင်းကိုစုပေါင်းလို့ကျန်တဲ့ဖို့တက်ဖြတ်ဖို့လိုအဲ့လိုလုပ်ဆောင်မှုမျိုးတော့အရေးကြီးတာမျိုးတော့ဘောဒီပါတယ်အဲ့လိ
ဟိုတန်ပြလို့မျိုးပြစ်နိုင်တယ်ညီညာကြီးပေးတဲ့ဟာမျိုးကတော့အားလုံးကိုကြောက်ရွံ့နေတယ်ဟိုစက်ရောက်မှုမျိုးဖြစ်ပြီးတော့ဒီဟာကဟိုသွေးကြောင်အက်စ်ပရက်ရှင်ဝေဖန်ကြောက်ပြတဲ့ဟာမျိုးကိုပါဟိုနှုတ်ထင်နေနဲ့ဟိုတက်ရောက်မှုရှိရောအဲ့လိုမျိုးတော့ကျွန်တော်တို့ကဘုံတူရေးချင်းနေနဲ့လုတ်ပြလာတော့တကယ်တမ်းကျတော့မီဒီယာအားတုံးလုံးလို့ပြောမှာမီဒီယာလစ်ထရေစီပေါ့အဲ့မှာနိုင်
ဒုက္ကညာဝေယောင်းနဲ့အတူကိုအောင်လင်းစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်အခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံနှုန်းချိန်ည09:00နာရီနေ့သတနာတိုင်းဒိုမီတာ30နဲ့50တိတို့ကနေတစ်ခါပြန်ပြီးထုတ်လင်းပေးသွားအောင်ပါ ခရော့ချန်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်
တကူရီရီကမာဒီနေ့ကျင်းပတဲ့ရွေးကောက်ပွဲမှာလီဘရယ်ဒီမိုကရက်တစ်ပါတီကသမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့အမှုချင်းကမဲပြားဆုံးတဲ့အနိုင်ရတဲ့အကြောင်းကိုမဲယုံတွေမှာမဲပေးပြီးတော့ပြန်လာကြသူတွေကိုမေးမြန်းကယူထားတဲ့ကနေဦးလူလူစစ်တမ်းတွေမှာဖော်ပြနေပါတယ်။ ရွေးကောက်ပွဲဒီစစ်တမ်းတွေကိုကိုရီးယားရုပ်သံဌာနတွေဖြစ်ကြတဲ့KBS, NBC နဲ့SBS တို့ကကယူခဲ့ကြတာဖြစ်ပြီးတော့မစ္စတာမွန်ကမဲရီရဲ့၄၁ရာခိုင်နှုန်းကိုအနိုင်ရနေတယ်လို့စစ်တမ်းမှာဖော်ပြထားတာပါ။ အမျိုးသားလုံခြုံရေးအကြံပေးအငြိမ်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကိုရုရှားကအချက်ခံချေချောက်လာနိုင်တယ်လို့ဆိုပြီးတော့သမ္မတတော်နဲ့ထရမ့်ရဲ့အစိုးရတက်တက်ပြီးအစောပိုင်းရက်ကလေးကသူသတိပေးခဲ့ဘူးတယ်လို့အမေရိကန်ရာယီရှင်းနေချုပ်ဟောင်းဆယ်လီယေးစ်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ဆိုင်ရာရုရှားတာဝန်ကြီးနဲ့ဆက်ဆံခဲ့ရာကိုလင်းလည်းထားခဲ့တဲ့အတွက်ဖလင်းကိုရာထူ
Washington Bureau မှာတွေ့ဆုံပြီးတော့ Ukraine ကိစ္စ Syria အရေးနဲ့တခြားရေးကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်စီးရီးယားနိုင်ငံရင်းနဲ့ပတ်သက်လို့တော့စီးရီးယားမှာအချက်ဖတ်မှုတွေညွှန်ကြားစေဖို့စီးရီးယားပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့နဲ့စီးရီးယားပြည်ပခန့်ကိုနိုင်ငံရင်းနှီးတဲ့ဖြည့်ရှိကြိုက်တွေ့နိုင်မဲ့ခြေနေတည်းရအောင်ကြိုးပမ်းသွားဖို့ကိစ္စတွေကိုဝန်ကြီးတင်လာဆက်ကဆွေးနွေးမဲ့အကြောင်းနိုင်ငံသားရေးဌာနကတတိလာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။တရင်ချင်းချုပ်ကမခင်ဖြူရဲကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်ဖြူအမေရိကန်အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းမီတာ24 kHz 7133ညလိုင်းဒိုမီတာ40 kHz 9430လိုင်းဒိုမီတာ48 kHz 6300ကလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလိုက်မီတာ190 kHz 1905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒေါသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောင်းပါ။
This program has come to you from the Voice of America, Washington.